Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဖေဖော်ဝါရီလ18ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ line 2 meter 3132နဲ့52တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမွန်ကအစီအစဉ်မှုဖြစ်တာဝယ်ယူတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။သောရရှင်နေနာဆင်ရမယ်။ဒီနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကတော့အာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးအပြီးအာဆီယံနိုင်ငံတွေကြားကွဲလွဲချက်တွေရှိပေမဲ့အကောင်းဆုံးဖြေရှင်းမှုကြိုးပမ်းနေတဲ့အကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဝင်ကြီးကဒီကနေ့ပြောဆိုလိုက်တာ။နောက်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမြန်မာခီးစဉ်ကိုတွားနိုင်မှုစ조사နေတာဒီခီးစဉ်အတွင်းမှာပဲ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရအပါအဝင်ဒီအဖွဲ့စည်းပေါင်းစုံနဲ့တွေ့ဆုံမှုမလေးရှားနိုင်ငံသားဝင်ကြီးကတိုက်တွန်းလိုက်တာစတဲ့ဒီလိုထိတ်တန့်ရောက်သတင်းနေတဲ့အတူနောက်ဆုံးရသတင်းပေးပို့ချက်ထဲမှာတော့ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ထဲမှာတော့စစ်တပ်ကတင်ကားတွေနဲ့ပါလိုက်ပြီးပစ်ခတ်နေလို့နေရာနှံပြားမှာတိုက်ပွဲတွေကပြင်းထန်နေပါတယ်ဒီကနေ့ညနေပိုင်းမှာတော့လေကြောင်းကနေပါတိုက်ခိုက်မှုတွေရှိလာနေတယ်လို့သိရပါတယ်
လင်းရင်ကတော့ဒီဆုံးနာ6နိုင်ကြီးစစထိုးတဲ့ချိန်မှာစပြီးမှကျတာလင်းရင်နဲ့စီးနဲ့လာတယ်နော်တိုက်လင်းရင်နဲ့လာတယ်မိုးပြမျိုးပေါ်မှာလည်းကျွန်တော်တို့မျိုးလည်းကောင်းတော့မဟုတ်ပေမဲ့ရက်ကွက်တဲ့မှာကျဲနေတာဟုတ်
မိုးပြဲမျိုးကတူပြောပြပေးသွားတာပါဒီသတင်းနောက်ပိုင်းမှာပြည်စုံနားဆင်ရပါမယ်စကိုင်းတိုင်းရင်းမပင်ခရိုင်လက်လုတ်ကျေးရွာဘက်မှာလည်းစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားမှာတိုက်ပွဲပြင်းထန်နေပါတယ်ကရင်ပြည်နယ်ဖားပုံဘက်မှာလည်းဒီလိုတိုက်ပွဲတွေပြင်းထန်နေလို့ဒေသခံပြည်သူတွေသွားလာရေးခက်ခဲနေပါတယ်ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်ကွယ်လွန်သွားပေမဲ့ကိုကန့်တပ်ရဲ့မူဝါဒကတော့အပြောင်းလဲရှိမှာမဟုတ်ဘူးဆိုပြီးပြောဆိုလိုက်တဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းစာတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင်
အာဆီယံနိုင်ငံတွေအကြားကွဲလွဲချက်နဲ့သဘောထားမတူညီတာတွေရှိပေမဲ့အကောင်းဆုံးဖြေရှင်းနိုင်မှုကြိုးပမ်းနေတဲ့အကြောင်းမြန်မာနိုင်ငံပါဝင်ခြင်းမရှိတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအပြီးကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကပြောပါတယ
် No doubt we might have different views occasionally on some issue
တချို့ကိစ္စတွေမှာအခါအားလျော်စွာသဘောထားကွဲလွဲမှုတွေရှိမယ်ဆိုတာတန်တရားမရှိပါဘူးဘယ်မိသားစုမှမဆိုဒါမျိုးရှိတာပါပဲစင်မကောင်းအဖြစ်ဆုံးကတော့ကျွန်တော်တို့အတိုင်ဝန်ရင်ဆိုင်နေရတဲ့စင်ခေါ်မှုတွေကိုဖြေရှင်းဖို့လက်ရှိအခြေအနေမှာဝန်ကြီး10ဦးစလုံးအတူတကွထိုင်ပြီးလက်ချင်းတွဲအစည်းအဝေးကျင်းပနိုင်တဲ့အခြေအနေမရှိတာပါပဲလို့ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးပရတ်စခွန်းကပြောပါတယ်ဒါပေမဲ့လည်းအာဆီယံဟာခိုင်မာတဲ့မိသားစုတစ်ခုဖြစ်ပြီးအခက်အခဲတွေကိုအကောင်းဆုံးဖြေရှင်းသွားမယ်လို့သူကပြောပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေတည်တာတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်မလာသေးသမျှကာလပတ်လုံးနိုင်ငံရေးအရာကိုစားပြုတဲ့ကိုယ်စားလှယ်ကိုမဖိတ်ဖို့အာဆီယံအဖွဲ့ဝင်နိုင်ငံတချို့ရဲ့တင်ပြမှုအရအင်ရှင်ကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံသားရေးဝန်ကြီးကိုမဖိတ်ဖို့ဆုံးဖြတ်ခဲ့ပြီးဒီဆုံးဖြတ်ချက်အပေါ်စစ်ကောင်စီဘက်ကဝေဖန်ပြောဆိုပြီးတဲ့နောက်ဝန်ကြီးအဆင့်အစည်းအဝေးကိုတက်ရောက်ဖို့ဘယ်သူမှလွတ်မှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်ဗီယက်နမ်နိုင်ငံရဲ့ဝန်ကြီးကအစည်းအဝေးတက်ဖို့ဖနမ်ပင်မြို့ကိုရောက်လာပြီးမှကိုဗစ် -19 ရောဂါကူးစက်နေတဲ့အတွက်ဟိုတယ်ကနေပဲအွန်လိုင်းကတစ်ဆင့်ပါဝင်ဆွေးနွေးခဲ့ပါတယ်။ထိုင်းနဲ့ဘရူနိုင်းနိုင်ငံရဲ့ဝန်ကြီးတွေလည်းအွန်လိုင်းကနေပဲပါဝင်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ။မြန်မာနိုင်ငံကိုချစ်လာအတွင်းသွားခွင့်ရဖို့နဲ့ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရနဲ့ပါတည်ဆုံခွင့်ရဖို့အတွက်စစ်ကောင်စီရဲ့ခွင့်ပြုချက်ရဖို့စောင့်နေတယ်လို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရတ်စခွန်းကဒီကနေ့ဖနမ်ပင်မြို့မှာပြောကြားလိုက်ပါတယ
်။ We have not yet made any contact.with the NUG
စကောင်စီက NUG နဲ့တိုက်ရိုက်စကားမပြောဘူးဆိုရင်လည်းအာဆီယံအထူးကိုယ်စားလှယ်အနေနဲ့သူတို့နှစ်ဖက်ကြားမှာပေါင်ကူတရအဖြစ်ဂျာဝင်ဆောင်ရွက်ပေးခွင့်ပြုဖို့လိုပါတယ်ဒါပေမဲ့အဲ့ဒီလိုဂျာဝင်ဆောင်ရွက်တဲ့အတွက်စစ်ကောင်စီနဲ့အာဆီယံအထူးကိုယ်စားလှယ်ကြားမှာသဘောထားကွဲပြားမှုရှိမသွားဖို့လည်းလိုအပ်ပါတယ်လို့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့စီဝေပွဲအပြီးမှာဝန်ကြီးပရတ်စခွန်းကဖနောင့်ပြည်မြို့မှာကျင်းပတဲ့သတင်းသာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်စစ်ကောင်စီဘက်က NUG ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့အတွက်သူတို့ဘက်ကအခုချိန်ထိ NUG နဲ့ထိတွေ့ဆက်ဆံခြင်းမရှိသေးဘူးလို့လည်းသူကဆက်ပြောပါတယ်။ဒါကြောင့်လဲကိုနဲ့တွေ့ဆုံတဲ့အဖွဲ့ကကိုတွေ့ကျင်တဲ့တခြားအဖွဲ့တစ်ခုကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားချိန်မှာနှစ်ဖွဲ့စလုံးကိုတွေ့နိုင်မှုဟာခက်ခဲကြောင်းဝန်ကြီးပရတ်စခွန်းကပြောပါတယ်။ မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့သူအနေနဲ့မြန်မာနိုင်ငံကိုတွားခွင့်မရတာဟာအာဆီယံဖွဲ့ဝင်နိုင်ငံတချို့ကထိမ့်သိမ်းခံထားရတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရရေးအပါအဝင်ကြိုတင်ကန့်သတ်ချက်တွေထားရှိခဲ့တဲ့အတွက်ဖြစ်တယ်လို့လည်းဝန်ကြီးပရဆတ်ခွန်းကပြောပါတယ်။အာဆီယံကိုယ်စားလှယ်အနေနဲ့မြန်မာအရေးကိုကင်တွယ်ဆောင်ရွက်တဲ့နေရာမှာအဲ့ဒီလိုရှေ့မတိုးနောက်မဆိုးဖြစ်နေတဲ့အတွက်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကချေကပ်ပုံပြောင်းလဲလှုပ်ဆောင်ဖို့စဉ်းစားခဲ့ခြင်းဖြစ်ကြောင်းလည်းဝန်ကြီးပရဆတ်ခွန်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံကိုရှေ့လအတွင်းတွားရောက်ဖို့စီစဉ်နေတဲ့အာဆီယံအထူးကိုယ်စားလှယ်အနေနဲ့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံဖို့မလေးရှားနိုင်ငံသားဝန်ကြီးကဒီကနေ့တိုက်တွန်းလိုက်ပါတယ်ရှေ့လအတွင်းမြန်မာနိုင်ငံကိုတွားဖို့စီစဉ်နေတဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးပရဆတ်ခွန်းအနေနဲ့သူခီးစဉ်တွင်တွေ့ဆုံတဲ့သူတွေရဲ့စီးရင်ကိုဖနွမ်ပင်မြို့မှာနေရာကျကျင်းပတဲ့အာဆီယံနိုင်ငံသားဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့မလေးရှားနိုင်ငံသားဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာကသူ့ရဲ့ Facebook လူမှုကွန်ရက်ဆမ်မေတာမှာရေးသားဖော်ပြထားတာပါအာဆီယံအထူးကိုယ်စားလှယ်အနေနဲ့ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရွေးကောက်ခံကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေနိုင်ငံကိုယ်စားပြုအစုအဖွဲ့တွေအရက်ဖက်အဖွဲ့အစည်းတွေအကြမ်းမဖက်အာဏာဖီဆန်တဲ့အဖွဲ့တွေနဲ့လက်နက်ကိုင်အဖွဲ့တွေအားလုံးကိုတွဲဆုံတဲ့နယ်လို့သူ့အနေနဲ့ယူဆကြောင်းဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာကသူ့ရဲ့ Facebook လူမှုကွန်ရက်မှာရေးသားထားပါတယ်မလေးရှားအနေနဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်ကိုအပြည့်အဝထောက်ခံကြောင်းလဲဝန်ကြီးဆိုက်ဖူဒင်အဗ်ဒူလာကထပ်လောင်းပြောကြားထားပါတယ်ပြီးခဲ့တဲ့ဇန်နဝါရီလအစောပိုင်းတုန်းကတွားရောက်ခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်အာဆီယံအဖွဲ့ဝင်တွေအကြားမတူတဲ့သဘောထားအမြင်တွေနဲ့ဆွေးနွေးမှုတွေရှိနေကြကြောင်းမလေးရှားနိုင်ငံရဲ့ဝန်ကြီးကဝေဖန်ပြောဆိုခဲ့မှုပါတယ်။ဝန်ကြီးချုပ်ဟွန်ဆန်အနေနဲ့ကမ္ဘောဒီးယားနိုင်ငံရဲ့အကြီးအကဲအဖြစ်တွားရောက်ခွင့်ရှိတာမှမင်းမဲ့ကမ္ဘောဒီးယားနိုင်ငံဟာအာဆီယံအသင်းရဲ့အလဲကျဥက္ကဋ္ဌဖြစ်လာတာကြောင့်ခီးစဉ်နဲ့ပတ်သက်လို့ကြံအဖွဲ့ဝင်နိုင်ငံတွေနဲ့အရင်တိုင်ပင်သင့်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်ပြီးအကြမ်းဖက်မှုတွေကျူးလွန်ခဲ့တာနဲ့ဒီမိုကရေစီစိတ်တုံးအောင်လှုပ်ဆောင်ခဲ့မှုတွေကြောင့်နိုင်ငံပေါင်း15နိုင်ငံပါကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူညီချက်မှာပါဝင်တဲ့မြန်မာနိုင်ငံနဲ့ကုန်သွယ်မှုတွေလှုပ်ဆောင်မှာမဟုတ်ဘူးလို့နယူးဇီလန်နိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံပါပါဝင်တဲ့ဒေတာရင်းဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်ရေး RCEP လို့ခေါ်တဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူညီချက်မှာမြန်မာပါဝင်နေပေမဲ့အာဏာသိမ်းထားတဲ့စစ်တပ်ကိုဆန့်ကျင်တဲ့အတွက်မြန်မာနဲ့ကုန်သွယ်မှုပြုလုပ်မှာမဟုတ်ကြောင်းတခြားအဖွဲ့ဝင်နိုင်ငံတွေကိုနယူးဇီလန်ကအသိပေးအကြောင်းကြားထားတယ်လို့အာရှဒေတာတန်တမန်နှစ်ဦးပြောတာကိုကိုကပီ AP သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချင်းစစ်ဖက်နယ်နိုင်ငံရေးအရအစစ်မြင့်ထိတွေ့ဆက်ဆံမှုတွေရပ်ဆိုင်းပြီးအရသာအစိုးရကိုအာဏာချက်ချင်းပြန်လွှဲပေးဖို့နဲ့ဖမ်းဆီးထားတဲ့နိုင်ငံရေးခေါင်းဆောင်တွေကိုချက်ချင်းပြန်လွှဲပေးဖို့အစိုးဆုံးတောင်းဆိုခဲ့တဲ့အထက်မှာနယူးဇီလန်နိုင်ငံပါပါဝင်ပါတယ်။ဒါ့အပြင်မြန်မာစစ်ကောင်းဆောင်တွေအပေါ်ခီးတွာလာခွင့်လည်းကန့်သတ်ခဲ့ပါတယ်။RCEP ကုန်သွယ်ရေးသဘောတူညီချက်မှာနယူးဇီလန်ကပါဝင်ပေမဲ့မြန်မာနိုင်ငံအပေါ်ထားတဲ့သဘောထားဟာပြောင်းလဲသွားမှာမဟုတ်တဲ့အတွက်မြန်မာနဲ့ကုန်သွယ်မှုလုပ်မှာမဟုတ်ဘူးလို့ AP သတင်းဌာနရဲ့မေးမြန်းချက်ကိုနယူးဇီလန်နိုင်ငံသားရေးနဲ့ကုန်သွယ်ရေးဌာနပြောခွင့်ရကပြန်လည်ဖြေကြားခဲ့တယ်လို့ဆိုပါရယ်မြန်မာနိုင်ငံအတွင်းကအခြေအနေတွေအပေါ်နယူးဇီလန်အနေနဲ့အထူးစိုးရင်ပူပန်ကြောင်းစစ်တပ်အနေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ပြီးဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့တောင်းဆိုကြောင်းနယူးဇီလန်နိုင်ငံသားရေးနဲ့ကုန်သွယ်ရေးဌာနပြောခွင့်ရကပြောကြားခဲ့ပါရယ်ခင်ဗျာ
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်5953ညာလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညာလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190ကီလိုဟတ်ဇ်1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျသာရေးညာပိုင်း VOA American သံရဲ့ထိတ်တန့်ရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်။ယူကရိန်းကိုရုရှားဝန်တိုက်မှာစိုးရိမ်နေချိန်ရုရှားဘက်ကတော့တပ်တွေဆုတ်တာကအချိန်ယူရပါတယ်လို့ပြန်ပြောလိုက်ပါတယ်။ရုရှားတပ်တွေယူကရိန်းကဆုတ်တဲ့လက္ခဏာလုံးဝမတွေ့ရပဲအခုလိုဝန်တိုက်မှာကို American ပါဝင်အနောက်နိုင်ငံတွေဘက်ကပို့စိုးရိမ်လာချိန်မှာရုရှားဘက်ကတော့ယူကရိန်းနဲ့ဆက်စီးရေးလက်ကျင်ခံပြီးအခုလိုဒီနေ့ပြန်ပြောလိုက်တာပါ။ American ထိတ်တန့်ရရှိသူကတော့ရုရှားအနေနဲ့ယူကရိန်းနဲ့ဆက်ကတပ်ဖွဲ့တချို့ကိုသူတို့နောက်တန်းအခြေစိုက်စခန်းကိုပြန်ပို့နေတယ်လို့ပြောခဲ့ပေမဲ့တကယ်တမ်းကဒီနဲ့ဆက်မှာနောက်ထပ်စစ်တီရင်ရ9000ထိတောင်ထပ်တိုးထားတယ်လို့မနေ့ကထောက်ပြခဲ့ပါတယ်။ဒါအပြင်ဒီထိတ်တန့်အရာရှိကပဲရုရှားအနေနဲ့အမေရိကန်နဲ့မဟာမိတ်တွေဘက်ကကမ်းလှမ်းတယ်လို့တန်တမာရေးရာတွေ့ဆုံညှိနှိုင်းသွားဖို့ပြင်နေပါတယ်လို့မကြခင်ရက်တွေကပြောခဲ့ပေမဲ့ကြည့်ကောင်းအပြောသက်သက်သာဖြစ်နေပြီး လက်တွေမှာစစ်ပြင်းနေတယ်လို့ဆွဆွဲလိုက်ပါတယ်။ရုရှားကတော့ယူကရိန်းကိုကျူးကျော်တိုက်ခတ်ဖို့အစီအစဉ်မရှိပါဘူးလို့ညင်းဆိုထားပြီးယူကရိန်းနဲ့တခြားဆိုဗီယက်နိုင်ငံဟောင်းလက်အောက်ခံနိုင်ငံတွေကိုမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အဖွဲ့နဲ့ဝင်ခွင့်မပြုဖို့လို့လုံခြုံရေးခရီးပြန်တောင်းဆိုထားပါတယ်။ဒါကိုအမေရိကန်နဲ့ NATO အဖွဲ့တို့ကညှင်းဆန်ထားစေဖြစ်ပါတယ်ခင်။အာရှပစိဖိတ်ဒေသမှာလုံခြုံရေးတိုးမြင့်ဖို့ပြည်ထောင်နိုင်ငံကပေါင်စတာလင်34တန်ခရီးပြုလိုက်ပြီးယူကရိန်းကိုဝင်မတိုက်ဖို့လဲရုရှားကိုသတိပေးလိုက်ပါတယ်။ဒီခရီးပြုလိုက်တဲ့ငွေပမာဏကဩစတြေးလျနဲ့သဘောတူချက်အပိုင်းတစ်ခုဖြစ်ပြီးနှစ်နိုင်ငံခေါင်းဆောင်တွေအနေနဲ့တရုတ်နိုင်ငံရှင်ချန်းဒေသနောက်ဆုံးပိုင်းကဝီဂါတွေပေါ်တရုတ်မူဝါဒနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကိုအဓိကထောက်ပြခဲ့ကြပါတယ်။ဒီငွေကြေးတွေကိုအင်ဒိုပစိဖိတ်ဒေသတွင်စိုက်ဘာလုံခြုံမှုနိုင်ငံဆိုင်ရာချင်းချောက်မှုရေကြောင်းခီးသွွားလုံခြုံမှုတွေတိုးမြင့်ရမှာတိုးချက်အသုံးပြုသွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်နဲ့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်တို့ကပြောပါတယ်။ဒီနှစ်နိုင်ငံခေါင်းဆောင်တွေအနေနဲ့ထိုင်ဝမ်ရေလက်ချားတစ်ချောင်းငြိမ်းချမ်းတည်ငြိမ်ရေးဆွေးနွေးကြရမှာဒီတရုတ်ကိစ္စအပြင်ရုရှားအနေနဲ့ယူကရိန်းကိုဝင်မတိုက်ဖို့ကိုလည်းအလေးနဲ့ထည့်သတိပေးခဲ့ပါတယ်။ဗြိတိန်နဲ့ဩစတြေးလျဝန်ကြီးချုပ်တို့ရဲ့ပူးတွဲကြေညာချက်တဲမှာယူကရိန်းရေးတင်းမာမှုတွေရှော့ချဖို့နဲ့တကယ်လို့ရုရှားအနေနဲ့နောက်ထပ်ကြီးကြပ်မှုတွေလုပ်လာရင်တော့မဟာဗျူဟာရကြီးမားတဲ့မှားယွင်းမှုကြီးဖြစ်သွားလိမ့်မယ်။လူသားချင်းစာနာမှုဆိုင်ရာကြီးကြီးမားမားပိဆက်ရလိမ့်မယ်လို့လည်းထောက်ပြလိုက်ပါတယ်ခင်ကိုဗစ်ဒဏ်ခံစီးပွားရေးပြည်နယ်လန်ထူရေး G20 စက်မှုအင်အားကြီးနိုင်ငံ20အင်ဒိုနီးရှားမှာတွေ့ဆုံနေချိန်မှာဖွံ့ဖြိုးဆဲနိုင်ငံကျွေးမီချက်တဲကိုကုလကသတိပေးလိုက်ပါတယ်ငွေကြေးဖောက်ပွားမှုဆိုးလာနေတာနဲ့ဆင်းရဲတဲ့နိုင်ငံတွေမှာကိုဗစ်ကာလကျွေးမီပြဿနာပိုဆိုးလာနေချိန်မှာပဲစီးပွားရေးအင်အားကောင်းတဲ့ဒီ G20 နိုင်ငံဗန်ဒါရေးဝန်ကြီးတွေနဲ့ဘူပန်ဥက္ကဋ္ဌတွေအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဒီနေ့ကနေ့နှစ်ပြန်အထိတွေ့ဆုံဆွေးနွေးကြပါပြီ။ကူးစက်မြန်အိုမီကရွန်မျိုးပဲကြောင့်အင်တာနက်အွန်လိုင်းနဲ့ပါပူးတွဲကျင်းပတဲ့ဒီပွဲမတိုင်ခင်မှာကုလသမဂ္ဂကုံဆွေးရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအထွေထွေညီလာခံအထွေထွေမှုချုပ်ရိုဘတ်ကာဂျရန်စပန်ကကိုဗစ်မတိုင်ခင်တည်းကဒီကျွေးမီပြဿနာကြီးမားနေပြီးသားအခုပိုဆိုးလာတယ်လို့ VOA ကိုပြောလိုက်ပါတယ်။အခုလိုကျွေးမီပြဿနာကြောင့်ကျန်းမာရေးပညာရေးလိုနိုင်ငံတော်များများရဲ့အခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးနိုင်တဲ့အခြေအနေပေါ်ထိခိုက်နေတယ်လို့လည်းကျွေးမီရှော့ပေးဖို့တောင်းဆိုလျှသူတွေကထောက်ပြနေကြပါတယ်။ကျွေးမီပုံများလာခဲ့ပြီးပြည်ပပုံကုန်နဲ့အကျွေးပြန်ဆက်ဖို့မလောက်တော့တာကြောင့်နိုင်ငံတော်များများမှာအခြေအနေစိုးရိမ်စရာကောင်းလာတယ်လို့လည်းကုလရာရှိဂျရင်စပန်ကဆက်ပြောပါတယ်ခင်ဗျာ။ဘီဂျင်းဆောင်းရသည့်အိုလံပစ်အားကစားပြိုင်ပွဲမှာဟော်ကီနဲ့နှင်းလျှောစီးပွဲတွေစိတ်ဝင်စားမှုရနေပါတယ်။အမျိုးသမီးဟော်ကီပိုလူပွဲမှာကနေဒါကအရင်ချန်ပီယံအမေရိကန်ကို3-2နဲ့ဒီနေ့အနိုင်ရပြီးရွှေတဆိပ်စခူးသွားပါတယ်။အမျိုးသားဟော်ကီကစားပွဲမှာတော့စလိုဗက်ကီးယားအသင်းကအမေရိကန်အသင်းကို3-2နဲ့မနေ့ကနိုင်သွားပြီးအမေရိကန်အသင်းရှုံးထွက်သွားရပါပြီ။ကနေဒါအသင်းအနေနဲ့လည်းဆွီဒင်အသင်းကို2-6မရှိနဲ့ရှုံးကထွက်သွားခဲ့ရပါတယ်။အခုလိုအမျိုးသားဟော်ကီအကျိုးဘောလုံးပွဲတွေမှာအမေရိကန်နဲ့ကနေဒါအသင်းတို့မပါတာက2006ခုနှစ်ကတည်းကဆိုရင်ဒါပထမဆုံးဖြစ်ပါတယ်။အခုအကျိုးဘောလုံးပွဲကိုရုရှားနဲ့ဖင်လန်အသင်းတို့တက်သွားကြပါပြီ။တစ်ချိန်တည်းမှာအိုလံပစ်ပွဲတွေတားမြစ်ဆေးသုံးဆွဲမှုတွေစစ်ဆေးတွေ့ရှိနေပြီးယူကရိန်းကနိုင်ငံဖြတ်ကျော်နှင်းလျှောစီးအားကစားမယ်ဗယ်လနတီယာကမင်စကာဟာစတီရိုက်နဲ့တခြားတားမြစ်ဆေးသုံးတာကြောင့်ပြိုင်ပွဲသုံးခုပြိုင်ပြီးပေမဲ့ဆက်ပြိုင်ခွင့်မရတော့ပါဘူး။ရုရှားအလှစကိတ်စီးအားကစားမယ်အသက်15နှစ်အရွယ်ကမီလာဗယ်လီဗာကတော့အိုလံပစ်ပြိုင်ပွဲမတိုင်ခင်ဆေးစစ်ချက်မှာတားမြစ်ဆေးသုံးဆွဲမှုတွေ့ခဲ့တဲ့ကိစ္စနဲ့အငြင်းပွားမှုတွေဆက်ဖြစ်နေပါတယ်ခင်ဗျာ။
ဖေဖော်ဝါရီ18ရက်နေ့ကြာလပတေးနေ့ညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်။ဒီကနေ့အာဆီယံအစည်းအဝေးမှာပြောဆိုခဲ့တာတွေအစည်းအဝေးအပြင်မှာဒီသတင်းစာရှင်းလင်းပွဲမှာအာဆီယံအထူးကိုယ်စားလှယ်ကပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံစစ်ကောင်စီဘက်ကတော့အခုချိန်ထိတစုံတရာထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာတိုက်ပွဲတွေဖြစ်နေပြီးတော့မြို့ကံပြည်သူ600လောက်မြို့ထဲမှာပိတ်မိနေပါတယ်ဗုဒ္ဓဘူးနေ့ကနေစပြီးတော့ဒီကနေ့အထိနှစ်ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတာပါစစ်ကောင်စီဘက်ကဒီကနေ့မှာတင်ကားတွေနဲ့တုံးပြီးပစ်ခတ်နေတဲ့အပြင်စစ်လေရင်တွေလည်းလှည့်ပြန်နေတယ်လို့ဒေသခံတွေကပြောပါတယ်လက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာကြောင့်မနေ့တုန်းကလည်းအမျိုးသမီးတဦးဒဏ်ရာရပြီးတော့နေအိမ်တချို့မီးလောင်ခဲ့ပါတယ်ရန်ကုန်ကလာတဲ့မိုးပြဲတိုက်ပွဲတွေနောက်ဆုံးအခြေအနေအလိမ်မာပြောပြပေးပါရှင်
ရှမ်းပြည်နယ်မိုးပြဲမြို့မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေဒီနေ့ February 18ရက်နေ့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ညနေဆောင်ချိန်မှာစစ်တပ်က၄ကြောင်းတိုက်ခတ်မှုတွေကိုလှုပ်လာတယ်လို့မိုးပြဲမြို့ကတအူကပြောပါတယ်
။ရေဆက်ပြောရင်မနေ့၄နိုင်ရက်နေ့စတာဗျာ။နောက် 边谈起的啊，现在国内啥子嘛，边谈那边啊，等你讲咯，边谈了哦。另一个咯，就说那超难的，是啥土的些嘛，啥子嘛些啊，另一个是越南的喏，带领的越南的。目前就宝马嘞，就不一样嘛，我那地目前一国的嘛嘞，就那都没有来讲，那么后面一国的嘛，建立了后。
今年们那超难老这个在不会啥片的位，是这不个正家里吧，东边咯，比较开的路，老没有跟这个比有一个标话嘞。
มันแน่ก็เท่าไหร่แล้วก็สิไหนสุดตัวเปลี่ยนนาเลยเปลี่ยนนาตั้งแต่เช้าเนี่ยสนานไหนที่กูที่มันปีเดียวขึ้นมาใส่ปวยเลยใส่ปวยไปมาเล่นในจีเลยอ๋อเนี่ยไอ้พี่ข้าล่ะเล่นในจีก็เราตุลียาเราจัดละเลยที่กองสีไฟอ่ะเปลี่ยนเลยทุ่ดเลยเล่นในจีอยู่อย่างตัวมันสีแล้วตัวอ่ะตัวทุ่ดตัวเปลี่ยนเลยอ๋อตัวเต็งกันเนี่ยบอกว่าเต็งกันเนี่ยลาบีเราเปลี่ยนไปเลย
စင်ကားရီပါပါတဲ့စစ်အင်အားအများများနဲ့စစ်ကောင်စီတပ်တွေ February 15ရက်မှာမိုးပြင်းမြို့ကိုရောက်လာပြီးမြို့နေရတော်တော်များများမှာတက်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ် February 16ရက်ဗုဒ္ဓဘူးနေ့မှာတော့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲတွေစဖြစ်ခဲ့တာပါတိုက်ပွဲတွေကြောင့်မြို့ခံတော်တော်များများဘေးလွတ်ရာထွက်ပြေးခဲ့ကြပေမဲ့600လောက်မြို့ထဲမှာပိတ်မိနေကြပါတယ်။မနေ့ကတော့စစ်တပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးကြားလို့အမျိုးသမီးတို့ထံရရခဲ့တယ်လို့နေအိမ်တချို့လည်းပျက်စီးခဲ့ပါတယ
်။မနေ့ညကျတော့မီးလောင်သွားတဲ့နေအိမ်ပဲရှိပါတယ်ခင်ဗျာ။ဟိုသူတို့ကလုံးပြေးကြတယ်ဆိုတာအဲ့လောက်ဟိုသွားလဲသွားလာကြည့်လို့မရဲဘူးလေ။ဒါပေမဲ့ဟိုမိန်းကလေးတယောက်ထိခိုက်မှုရှိတယ်အဲ့လဲပြည့်စည်မှုကတပ်ပုံရိုက်ထားတော့ရှိပါတယ်အခုကတေးရက်ကွဲမှာကဟိုဆယ်ကနန်းပဲကြံရာကနန်းကဖက်ပြေးကုန်သွားပြီလူကဟို900 600လောက်တော့ကြံမှာပေါ့ဘာဖြစ်ပိတ်မိနေလို့လေအေးပိတ်မိနေတော့မဲ့စိုက်ပွဲကဟိုအနှံ့ပြားဖြစ်နေတဲ့ခါကလမ်းပေါ်ထွက်လဲဟိုမထွက်ရဲဘူးအောင်
မိုးပြင်းမြို့မှာတိုက်ပွဲဖြစ်တဲ့နေရာတွေကျယ်ပြန့်လာနေတာကြောင့်စစ်ဘေးလွတ်အောင်တင်းရှောင်နေကြရသူတွေနောက်ထပ်ထွက်ပြေးပြီးနေရာတွေပြောင်းနေကြရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတယောက်ကပြောပါတယ်
ဖြစ်ပြီးသိချော်တဲ့ဒေသကမှစီတော့4000ဝန်းကျင်လောက်ရှိပြီပေါ့နော်လက်ရှိပြည်လာတဲ့လူကပထမဦးစွာမိုးပြေဖြစ်တော့မိုးပြေမြို့အပြင်မှာစိုက်ပွဲနဲ့အလံဝေးတဲ့နေရာမှာအဲ့ဒီမှာသူကနားနေကြတော့အပစ်ပြုတ်စားဖောက်နေကြတော့ဒါပေမဲ့စိုက်ပွဲကတစ်ဆင့်ဆင့်မြို့ပြင်ရှိလာတော့သူတို့လည်းရေးရေးနဲ့ပြန်ဆက်သွားရတော့ပေါ့နေရာပြဲလာတာပေါ့ဒီမြို့လုံးနေပါလောက်တော့ဖြစ်နေပြီပေါ့နော်ဒီမြို့ရဲ့အဒီအချစ်ခဲလည်းရှိတယ်ပေါ့အနောက်ဆောင်ခဲလည်းရှိတယ်အနောက်ခဲလည်းရှိတယ်အဲ့လိုပေါ့ဒီအတိုက်ပွဲပြင်းထန်နေတဲ့တော့အတွင်းဆိုတော့အခက်ခဲတွေတော့အများကြီးပါပဲ
စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေအရှိန်မြင့်လာတာနဲ့အမျှဒေသခံပြည်သူတွေရဲ့လုံခြုံရေးနေရေးစားရေးကျန်းမာရေးပိုပြီးဒုက္ခတွေ့နေကြရတာဖြစ်ပါတယ်ရှင်
ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာတော့ဒီကနေ့ညနေပိုင်းလေကြောင်းကပါစစ်လေယာဉ်နေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့နောက်ဆုံးအခြေအနေအလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရင်းမပင်ဘက်ကအခြေအနေကိုတင်ပြပေးကြပါမယ်စကိုင်းတိုင်းရင်းမပင်ခရိုင်ရင်းမပင်မြို့နယ်လက်လှုပ်ကျေးရွာအနီးမှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ရွာသား300လောက်ဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ဖေဖော်ဝါရီလ16ရက်နေ့ဗုဒ္ဓဖူးနေ့ကတိုက်ပွဲထဲမှာလဲစစ်တပ်ဘက်ကရဟတ်ရင်မှာတုံမီတိုက်ခိုက်ခဲ့တဲ့အတွက်အခုလိုထွက်ပြေးနေကြရတာပါရင်းမပင်ဘက်ကအခြေအနေရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။စကိုင်းတိုင်းဒေသကြီးရင်းမပင်ခရိုင်ရင်းမပင်မြို့နယ်နှမိုင်လောက်ပဲဝေးတဲ့လက်လှုပ်ကြီးရွာအနီးမှာဖေဖော်ဝါရီလ16ရက်နေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ခဲ့တာပါ။ဒီကနေ့တော့တိုက်ပွဲမရှိပေမဲ့စစ်ရေးတင်းမာနေတဲ့အနေအထားရှိတယ်လို့ရင်းမပင်ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါရစေ။
သူတို့ဒီရဟရင်ပေါ့နော်ရဟရင်တုံးပြီးတော့ဒီလာပြီးပြစ်သွားတာပေါ့ဗျ။အဲ့မှာရဟရင်ပေါ်ကနေပြီးတော့ဘုံကြီးကျဲတယ်အခုကဒီလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာတွေရှိတာပေါ့ဗျာအဲ့ဒီသူတို့ရဲ့ပစ်ခတ်မှုကြောင့်ကျွန်တော်တို့ဒီခရိုင်ဦးပေါင်း PDF ဖွဲ့တွေကဒီထိခိုက်ကြဆုံးတာတွေမရှိဘူးဘာလို့ဒဏ်ရာရဲဘော်တွေလည်းမရှိပါဘူးလက်ရှိနေသားကတော့နေနေတဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော်ဒီသူတို့ဘက်ကနေပြီးတော့စီးရဲလှုပ်ရှားမှုတွေရှိတယ်ဆိုလို့ရှိရင်ကိုတို့ဒေသခံခုခံကာကွယ်ရေးတပ်ဖွဲ့တွေကလည်းဒီပြန်လဲပစ်ခတ်ရမယ့်အပိုင်းတွေကိုတို့မှတာဝန်ရှိတဲ့အတွက်ဒီမှာပေါ့နော်ဒီအချိန်လေးဟာစီးအတွင်းမှာနေတဲ့အချိန်မျိုးတော့ကိုပြောလို့ရတာပေါ့
စစ်ကောင်စီဘက်ကတော့ရင်းမပင်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စုံတရာထုတ်ပြန်တာမရှိသေးပါဘူးရင်းမပင်နယ်ထဲမှာစစ်တပ်စစ်ကြောင်းတွေတွာလာလှုပ်ရှားနေပါတယ်မနေ့ကလေကြောင်းကနေပါတိုက်ခိုက်တာကြောင့်လက်လုတ်ကြီးရွာသား300လောက်ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရတယ်လို့လက်လုတ်ကြီးရွာသားတူဦးကပြောပါတယ
်ကျွန်တော်တို့ဒီမှာလူကြီး300လောက်ရှိတာအကုန်လုံးကိုပြေးနေတာ
ဟိုဘက်လူရကြည့်ရပေါ့ဗျာဟိုဘက်ဒုနဲ့မျိုးနဲ့ဝေးရပေါ့ဒီဘက်မှာတော့ဒီနေ့ကတော့ဘလို့ထိုးတယ်မကြောက်စင်ရီဖြစ်တယ်ဆိုလို့ရောမျိုးရပြီဒီကတော့အကုန်လုံးကြည့်နေရတယ်အိမ်မှာမတတ်နိုင်ဘူးလေအားလုံးကိုကြည့်နေရတယ်ဒီမှာလှုပ်နေတဲ့ပုံပြစ်ထားခဲ့ရရှင်မပင်ခဲနေမှာပါလေကဏီပလဲရှင်မပင်မျိုးနယ်တွေကိုစစ်ကောင်စီကမကြာခဏဆိုသလိုနေမြေရှင်းလင်းတဲ့စစ်ဆင်ရေးတွေလ ူတဝိုက်ကိုစစ်ကောင်စီကလေကြောင်းကနေပြစ်ခတ်တက်ခိုက်တာတွေလည်းရှိနေတာပါပလဲမျိုးနယ်ထဲမှာဆိုရင်လည်းစစ်ကောင်စီရဲ့နေမြေရှင်းလင်းမှုအတွင်းနေအိမ်တွေမီးလောင်ကျွမ်းခဲ့တဲ့အတွက်ရာနဲ့ချီတဲ့နေအိမ်တွေမီးလောင်ဆုံးရှုံးပြီးထောင်နဲ့ချီတဲ့ဒေသခံတွေအိုးမဲ့အိမ်မဲ့ဖြစ်နေပါတယ်ခင်ဗျာ
စကိုင်းတိုင်းရင်းမြေပြည်ကအခြေအနေကိုကြော်ကြော်သိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်ပြည်နယ်ဖားပုံဘက်ကစစ်ရေးအခြေအနေသတင်းကိုတင်ပြပေးကြပါမယ်စစ်ကောင်စီတပ်နဲ့ KNU ကရင်အမျိုးသားအစည်းအရုံးတပ်မဟာ9တို့ကြားမှာတိုက်စစ်ရေးကတင်းမာနေတဲ့အတွက်ဖားပုံခရိုင်ဘက်မှာတော့ဒေသခံပြည်သူတွေတွာလာရေးအခက်တွေ့နေကြပါတယ်အထူးသဖြင့်ဖားပုံကမမောင်းလမ်းမကြီးပေါ်မှာ KNU ဘက်ကနေတွာလာခွင့်ပိတ်ပင်ထားလို့တောလန်းတွေကနေတွာလာနေရတယ်လို့ဒေသခံတွေကပြောပါတယ်ဖားပုံကိုသွားတဲ့တခြားလမ်းတွေမှာလည်းမလုံခြုံတဲ့အတွက်အခက်တွေ့နေကြတာပါဒီကြောင့်ရန်ကုန်ကပြေးဖို့တဲ့တဲ့ရင်ကိုငင်းချမ်းပြောပြပေးပါရှင
် KNU တက်မာငါထိန်းချုပ်ထားတဲ့ဖားပုံခရိုင်အတွင်းတိုက်ပွဲတွေရှိနေတာကြောင့်ဒေသခံတွေသွားလာရေးခက်ခဲနေကြပါတယ်ဖားပုံကနေကမမောင်းကိုဆက်သွယ်ထားတဲ့လမ်းမှာဆိုရင်လမ်းတွေတံတားတွေကိုစစ်တပ်ထောက်ပံ့ရွေးတွေမပို့နိုင်အောင် KNU ဘက်ကဖြတ်ထားတဲ့အတွက်ဒေသခံတွေပါဒုက္ခရောက်နေတယ်လို့ကမမောင်းဒေသခံတူကပြောပါတယ်
ဖားပုံနဲ့ကမမောင်းကအတင်ပြေအမှားကြတာကားရယ်ဆက်မတက်ပေါ်ရဖြစ်ကြတာပေါ့လမ်းမပိုင်းတော့ပါလာလို့မရဘူးဒီနှစ်ပါးကြောက်လို့ဖားပုံနဲ့ကတော့လမ်းပြေတာပေါ့တရားတစ်ချောင်းဖြစ်လာတယ
်အခုလို့သွာလာရေးအတွက်လမ်းတွေပြတ်တောက်နေလို့လူပမာတွေကအစဒေါ်လန်ခီးကနေသွာလာနေရပါတယ
်သွာလာရေးရတော့လမ်းမတားပါတော့သွာလာလို့မရဘူးဆက်လမ်းပဲသွာလာနေရတာပေါ့အခုလုံးလုံးပဲရတော့ဒေါ်လန်ပဲသွာတော့ချင်းသွားမယ်လည်းနံပါတ်တွေတူရလာအတန်းနဲ့ကြိုးစားပြီးတော့ပြေလာတော့အခြေတော့ကြက်ကြံတော့
စစ်ကောင်စီလမ်းအောက်ကဌာနဆိုင်ရာဝန်ထမ်းတွေအားလုံးဖေဖော်ဝါရီလ10ရက်နေ့နောက်ဆုံးထားပြီးဖာပုံမြို့ကနေထွက်ခွာဖို့ KNU တပ်မှ9ကသတိပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်ဝန်ထမ်းပေါင်း100ကျော်လောက်ဖာပုံကနေထွက်ခွာသွားခဲ့ပါတယ်ဒါပေမဲ့10ရက်နောက်ပိုင်းပြန်ကျင်တဲ့အစိုးရဝန်ထမ်းတွေမှလည်းလုံခြုံရေးနဲ့လမ်းပန်းဆက်သွယ်ရေးတွေကြောင့်အခက်တွေ့နေရတယ်လို့ဖာပုံမြို့ကဝန်ထမ်းတဦးကပြောပါတယ
်ဖာပုံကတော့ဟို KNU ကစထုတ်တော့တချို့လူတွေကကြောက်တော့ကြာပြေးလာကြတယ်ကြံပြေးလာတော့အရင်ကျွန်တော်တို့ဆိုရင်တွားရင်ဖာပုံ direct ကကားလမ်းရှိတယ်လေအဲ့ဒီကားလမ်းတွားခွင့်လည်းမပေးဘူးတွားလို့လည်းမရတော့ဘူးအဲ့ဒီကမောက်ပေါင်းကဟိုဘက်ကျော်ရင်တွားလို့မကောင်းတော့ဘူးလေလမ်းတွေကမိုင်းတွေထောင်ထားတယ်တရားတွေလည်းဖြစ်ထားတယ်ဆိုတော့လေဒီရင်ယူကနေပြီးတော့ဟိုခွင့်မပေးရဆိုတော့ဒီလိုတွားချားလမ်းနဲ့ပဲပြန်ခိုင်းတယ
်ဖာပုံလမ်းမကြီးပေါ်အတွားအလာတွေကို KNU တက်မှ၅ဘက်ကပိတ်ထားတဲ့အတွက်ဖာပုံမြို့နယ်အတွက်လိုအပ်တဲ့ကုန်စည်တွေကိုတော်လန်းတွေကနေတဆင့်တည်ယူနေရတယ်လို့ဒေသခံတွေကပြောပါတယ်။ဖာမုံခရိုင်ထဲမှာရှေတန်းစခန်းတွေအတွက်ရိတ်ခါပို့နေတဲ့စစ်ကောင်စီတပ်နဲ့ KNU တပ်မှ၅တပ်ဖွဲ့တွေနေစဉ်လိုတိုက်ပွဲတွေဖြစ်နေပါတယ်။အခုလိုပွင့်လင်းရာသီမှာဖာမုံခရိုင်ဘက်ကရိတ်ခါပို့တဲ့စစ်ရင်တန်းနဲ့ KNU တပ်မှ၅တပ်ဖွဲ့အကြားတိုက်ပွဲတွေဖြစ်နေတာကြောင့်ကြောက်ကြီးမြို့နယ်တန်တောင်ကြီးမြို့နယ်ကနေလာတဲ့စစ်တွေလမ်းတွေကလည်းလက်ရှိမှာလုံခြုံမှုမရှိဘူးလို့ဖာမုံမြို့ကန်ဝန်ထမ်းတို့ကဆက်ပြောပါတယ်။
December January February ဘောက်ကရှေ့တန်းကြီးတက်ပြီကိုရိတ်ခါပို့နေကြပဲလေအရင်ကတော့ညှိနှိုင်းတဲ့ချင်းပြေကြတယ်အခုတော့ပိုင်းအဆင်မပြေဘူးပို့ပြီဆိုရင်လမ်းမဟိုဘိုင်းထောင်လာလို့ပြစ်တာလို့ဒါတို့ကရှိလာတယ်လေတမဟာ၃ဆိုကြောက်ကြီးပဲရောကန်တော်ပဲကနေဘောကလေးကနေပြီးတော့ဟုတ်တမဟာ၅ပဲအဲ့လိုလမ်းတလားရှိတယ်လေဘောကလေးပြောနေကျွန်တော်တို့အရှိပဲသွားရင်စကီးတက်စခန်းကျော်ရတဲ့တမဟာငါးနေပြီအဲဒီအရင်တော့အဲ့ဒီထိကားနဲ့ရိတ်ခါပို့တယ်နောက်တလားကတော့ကြောက်ကြီးရနေပို့တယ်လေကြောက်ကြီးရနေပြီးတော့မှကျွန်တော်တို့မူသေးလေမူသေးကိုနည်းနည်းရှေ့ဘက်ကိုနည်းနည်းကျော်ပြီးဆိုရင်တမဟာငါးဖြစ်ကြတယ်ကိုယ်ကကြတော့အဲ့မှာတိုက်ပွဲဖြစ်ပြီတမဟာငါးဆို
ရင်ပြည်နယ်ဖာမုံခရိုင်ထဲကဖာမုံမြို့နယ်ဘက်မှာစစ်တပ်ရိတ်ခါပို့ဖို့အတွက်ကားလမ်းဖောက်လို့ရေးကိစ္စနဲ့ပတ်သက်ပြီးစစ်တပ်နဲ့ KNU တမဟာငါးအကြား2018ခုနှစ်မတ်လတည်းကတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါ2021ခုနှစ်ဆေးအာနာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေလည်းဆက်ရှိနေပါတယ်နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံရွာသား 8,000 လောက်ထိုင်းမြန်မာနယ်စပ်ဒေသတွေအပါအဝင်ဘေးလွတ်ရာမှာခိုလုံနေရပါတယ်လက်ရှိဖာမုံမြို့နယ်ထဲမှာ KNU ကကော်တူးလေအုပ်ချုပ်ရေးနဲ့အစားထိုးသွားဖို့ကြိုးစားနေပြီးအစိုးရအရက်ဖက်ဝန်ထမ်းတွေအ мян ဆုံးပြန်လည်ထွက်ခွာသွားဖို့ ဇန်နဝါရီလကုန်ပိုင်းမှာတက်မာငါးကကြီးညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ဖပုံဘက်ကအခြေအနေကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ကိုကန့်ကောင်းဆောင်ဥဖုံကြားရှင်ကွယ်လွန်ပြီးတဲ့နောက်မှာကိုကန့်တက်ရဲ့မူဝါဒနိုင်ငံရေးလမ်းစဉ်တွေအကြောင်းကြည့်ရအောင်ပါ။ကိုကန့်ခေါင်းဆောင်ဥဖုံကြားရှင်ကွယ်လွန်သွားပေမဲ့ MMDAA လို့ခေါ်တဲ့ကိုကန့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့မှာတော့မူဝါဒအပြောင်းလဲရှိမှာမဟုတ်ဘူးလို့ MMDAA ရဲ့ပြန်ကြားရေးအဖွဲ့ဝင်တဦးက VOA မြန်မာပိုင်းကိုပြောပါရယ်မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာမြန်မာစစ်တပ်နဲ့ပထမဆုံးငြိမ်းချမ်းရေးသဘောတူညီမှုရခဲ့ပြီးတော့ကိုပိုင်အုပ်ချုပ်ခွင့်ရယူနိုင်ခဲ့တဲ့ကိုကန့်ခေါင်းဆောင်ရဲ့ဇာပနအခမ်းအနားကိုတော့နောက်လ3ရက်နေ့ကြာရင်မိုင်းလာမြို့မှာကျင်းပဖို့စီစဉ်နေပါတယ်ကိုကန့်ခေါင်းဆောင်ဥဖုံကြားရှင်ရဲ့ဇာပနသတင်းရန်ကုန်ကသတင်းပေးပို့ထားတာကိုဥသိမ်းထိုင်ဦးပြောပြပေးပါရှင
်။ MNDAA ခေါ်မြန်မာမျိုးသားဒီမိုကရေစီမာမိတ်တပ်မတော်ကိုတီထောင်သူအသက်64နှစ်အရွယ်ရှိဥဖုံကြားရှင်ဟာဗိုလ်ထုနေမင်းပိုင်းကကွယ်လွန်ခဲ့ပါတယ်။သူဦးဆောင်တဲ့ကိုကန့်အဖွဲ့ဟာလက်နက်ကင်တရင်သားအဖွဲ့ကြီးတွေမှာမြန်မာစစ်တပ်နဲ့ပထမဆုံးငြိမ်းချမ်းရေးသဘောတူခဲ့ပြီးနာဝတစေဆိုးရလက်ထက်ကရှမ်းပြည်ကိုပိုင်အုပ်ချုပ်ခွင့်ရအထူးဒေသတစ်ဖြစ်လာအောင်ဆောင်ရွက်ခဲ့ပါတယ်။ဥပုံကြားရှင်ကွယ်လွန်သွားပြီမဲ့လဲ MNDA ရဲ့နိုင်ငံရေးလမ်းစဉ်တွေမူဝါဒတွေကြောင်းလဲရှိမှာမဟုတ်ဘူးလို့ MNDA ရဲ့ပြန်ကြားရေးဖွဲ့ဝင်ကိုရန်ဖန်းက VOA ကိုပြောပါတယ
်ဒီမူဝါဒတို့ဒီ policy တို့ကတော့အလုံးဝကြောင်းလဲရှိမှာမဟုတ်ဘူးတော့ဒီငကူတိုင်းလဲဆက်သွားကြမယ်ဒါဆိုဥက္ကဋ္ဌဟောင်းကြီးကလည်းအနာယူရလဲကြာပြီနော်ကျွန်တော်လမ်းစဉ်တော့ကျွန်တော်မူဝါဒ policy တွေကအလုံးဥစ္စာအလုံးဝကြောင်းလဲရှိမှာမဟုတ်ဘူးကြာတော့
တရုတ်မြန်မာနယ်စပ်ရေးလေ့လာသူဒေါက်တာလှကျော်စောကလည်းအလားတူပဲသုံးသပ်ပါတယ်
ไอ้တော့ပြောင်းလဲစရာမရှိဘူးထင်တယ်ဘာဖြစ်လို့လဲဆိုတော့ဥက္ခဖုံကြဆင်းကအစတည်းကသူကဟိုဂုံတူးဆောင်နာရဲ့ကအနေနဲ့ပဲနေတာဖြစ်တာနော်သူလဲကျမကြီးမကောင်းတော့သူဟို MMD ရို့ဘာလို့မှလုပ်ငန်းတွေဘာလို့ရမှာဟိုတော်တော်များများကိုခွဲထားပြီးလို့ထင်ရတာပဲ
ဥပုံကြဆင်းကကိုကန့်တိုင်းရင်သားတွေတိုးတက်ပြီးဆောင်ရွက်ပေးခဲ့တဲ့ခေါင်းဆောင်ကြီးတယောက်ဖြစ်တယ်လို့ကိုကန့်တိုင်းရင်သားတွေကသတ်မှတ်ကြပါမယ်လေသူဟာမွေးရစေလည်းနဲ့မောင်ကူစားတဲ့ကိစ္စတွေနဲ့ဆွဆွဲသက်မှတ်ခံခဲ့ရတာတွေလည်းရှိပါတယ်။ဒေါက်တာလာကျော်စောကဥဖုံကြားရှင်ရဲ့အားနည်းချက်အသာချက်တွေအပေါ်သူ့အမြင်ကိုခုလိုပြောပါတယ
်။ကိုကအမျိုးသားတွေဘက်ကကြည့်ရင်တော့ကိုကအမျိုးသားတွေပေါ်မှာသူကတာဝန်ယူစိတ်လည်းရှိတယ်၊ရင်းချစ်စိတ်လည်းရှိတယ်ပါတယ်ပေါ့ဗျာ။အဲ့လိုပြောလို့ရတာပေါ့နော်။ဒါပေမဲ့တစ်ခါကရှိရင်လည်းသူကစီးပွားရေးလုပ်ငန်းတွေဘာတွေပြည့်ကြတော့လဲ။ဘာလုပ်ငန်းနဲ့ဖြစ်ဖြစ်ပေါ့နော်။ဟိုစီးပွားရေးရငွေစားလို့လွယ်ဒီလိုလို့လောက်ပါပြီတော့ဖြစ်တာ။နေရပါလေအစောပိုင်းကတော့လုတ်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းကျတော့လည်းဒီပါပြောက်ကြီးပါရေးကြီးကိုလည်းသူလုတ်ပါတယ်။အဲ့တော့သူ့လူမျိုးကကြည့်တော့ကိုကန့်လူမျိုးလေးပေါ့ပါ။အတော်ချစ်ချင်ပြီးတော့ကိုကန့်လူမျိုးလေးတိုးတက်ရတိုးကျကြောင်းပြုံးပြရလုတ်ခဲ့ပြီးတဲ့မျိုးချစ်ပုဂ္ဂိုလ်ကြီးပေါ့ဗျာ။အဲ့လိုကြည့်လို့လည်းရပါတယ
်။ကိုကန့်ဖွဲ့ဇာမနာချင်းမကြီးကော်မတီထုတ်ပြန်ကြမှာတော့ဥပုံကြားရှင်ကွယ်လွန်သွားတဲ့အတွက်မြန်မာနိုင်ငံငြိမ်းချမ်းရေးကိုကန့်တိုင်းရင်းသားလွတ်မြောက်ရေးလုပ်ငန်းတွေအတွက်ကြည်မာတဲ့ဆုံးရှုံးမှုဖြစ်တယ်လို့ဖော်ပြထားပါတယ်။ဖေဖော်ဝါရီလ16ရက်နေ့ကကွယ်လွန်သွားခဲ့တဲ့ဥပုံကြားရှင်တွေလောလောဆယ်ကိုကန့်ယူရရကာရဝပြုစီစဉ်နေဆောင်ရွက်နေပြီးစာပနကိုတော့မတ်လ3ရက်နေ့မိုင်းလာမှာကျင်းပဖို့စီစဉ်နေတဲ့ကြောင်း MNDA ရဲ့ပြန်ကြားရေးဖွဲ့ဝင်ကိုရန်ဖန်းကပြောပါတယ
်။ဥက္ကဋ္ဌကြီးရဲ့စာမဏေအခမ်းအနားကိုတော့ဥသာနောက်လ3ရက်နေ့ဝင်ကျင်တော့ကျင်းပနေတော့စီစဉ်ထားတာပေါ့နော်။နော်ဗာ3ရက်နေ့တကြုံမှာတော့ဟိုက9ရက်နေ့မှာတကြုံမယ်အာနေရာတော့မိုင်းလာမှာပဲဒီနော်ဒီအတော့တင်းမှာတော့ကိုကန့်ရိုးရာအစီအစဉ်လေးနဲ့ဗာနေနေတော့ဟိုကအဲ3ရက်နေ့ရှိတော့ကြာမယ်ပေါ့နော
်ဥပုံကြားရှင်ဟာကိုကန့်စော်ဘွားလက်ထက်မှာကလေးကကိုကန့်ကာဝေးရေးတက်ကူဆောင်ခဲ့သူသူဖြစ်ပါတယ်1959ခုနှစ်မှာစော်ဘွားအာနာဆွန့်ခဲ့ပြီးတဲ့နောက်အစိုးရကိုဒေါ်လာခဲ့ပြီး1969-68လောက်မှာဗမာပြည်ကွန်မြူနစ်ပါတီရဲ့စီအုံမှုအောက်ကိုကန့်ဒေသတမှုဖြစ်လာခဲ့ပါတယ်။1989ခုနှစ်မှာတော့ဗမာပြည်ကွန်မြူနစ်ပါတီကခွဲထွက်ပြီး MNDA ခေါ်မြမမျိုးသားဒီမိုကရေစီမာမိတ်တပ်မတော်ကိုတည်ထောင်ခဲ့သလိုမြမစစ်အစိုးရနဲ့လည်းညီကြိုင်ရယူခဲ့ပြီးရှမ်းပြည်မြောက်ပိုင်းထူးထောင်ခံဆောင်ဖြစ်လာခဲ့ပါတယ်။2009ခုနှစ်မှာနေကြားဆောင်တပ်ဖွဲ့စည်းရေးကိုငင်းဆန်ခဲ့ပြီးတဲ့နောက်စစ်အစိုးရနဲ့တိုက်ပွဲတွေဖြစ်ခဲ့ချိန်မှာဥပုံကြားရှင်ဟာကိုကန့်ဒေသကထွက်ခဲ့ပါတယ်။2015ခုနှစ်မှာကိုကန့်ဒေသကိုကိုကန့်အဖွဲ့ဘက်ကပြန်လည်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။လက်ရှိအချိန်မှာ MNDA ကိုဥပုံကြားရှင်အသားဖုန်တာရှင်ကဥဆောင်နေပြီးမွန်ဂိုဖောင်းဆိုင်ဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲရှိနေကြောင်းပါခင်ဗျာ
။ ကိုကန့်ကောင်းဆောင်ဦးဖုန်ကြားရှင်ရဲ့ဇာပနာသတင်းဦးသိန်းထိုက်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးကိုကန့် MMDA ရဲ့ဥက္ကဋ္ဌဦးဖုန်ကြားရှင်ကွယ်လွန်ခဲ့တဲ့အပေါ်ကြံရစ်တဲ့မိသားစုနဲ့ထပ်တူဝမ်းနဲ့ကြေကွဲရပါကြောင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကလည်းဝမ်းနဲ့ကြောင်းတဝင်လာကိုပေးပို့ခဲ့ပါတယ်။ကြာသပတေးနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။မကြခင်ထုတ်လင့်ပေးမဲ့ဒုတိယပိုင်းညာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bernese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bernese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bernese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်။မြန်မာဒေါ်လာရင်းနဲ့တိုင်းပြည်ပြန်လည်တည်ဆောက်ရေးမှာ American အစိုးရကတတ်နိုင်သမျှအကူအညီနေပါတယ်။ဒါပေမဲ့ American အနေနဲ့အကူအညီထောက်ပံ့နိုင်တာတွေအများကြီးရှိနေကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့တင်ပြထားတာနားဆင်ပါရှင်။
လက်ရှိဗန္ဒယေးနှစ်အတွက်ကွန်ကရစ်လွှတ်တော်မှာပြဋ္ဌာန်းတဲ့အမျိုးသားကာကွယ်ရေးအဥပဒေ NDAA National Defense Authorization Act for 2022ဟာစာမျက်နှာ900ကျော်ရှိပြီးပုံမှန်ပေါင်း660ကျော်ရှိပါတယ်။ဒီအထက်မှာပုံမှန်6530ဟာမြန်မာဒီမိုကရေစီအရေးနဲ့ဆိုင်ပါတယ်။ NUD အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံပြီးတရားဝင်အောင်လှုပ်ဆောင်ရေးCDM အနာပိဇန်ရေးလှုပ်ရှားမှုနဲ့အခြားဒီမိုကရေစီအစုအဖွဲ့များကိုကူညီရေးစစ်ကောင်စီအထောက်အပံ့မရရင်းနဲ့တရားမဝင်ရေးအတွက်ဆောင်ရွက်ရန်အတိအလင်းဖော်ပြပါတယ်။တန်ခတ်အရေးယူမှုကိုလည်းဖော်ပြထားပါတယ်။စစ်ဘေးရှောင်ဒုက္ခတွေကိုကူညီစောင့်ရှောက်ဖို့ကိစ္စလည်းပါဝင်ပါတယ်။ကာကွယ်ရေးအစိုးရဒေါ်လာသား9,800ထဲမှာမြန်မာဒီမိုကရေစီအရေးအတွက်30ဇီတ်လည်းပါဝင်ပါတယ်။မြန်မာအရတအစိုးရတွေလက်ထက်ကနယူးယောက်ဖက်ဒရယ်ရီဇာဗ်ဘဏ်မှာအနန္တရတဲ့ဒေါ်လာသန်း1000ကိုလည်းအမေရိကန်အစိုးရကချုပ်ကင်လိုက်ပါတယ်။စစ်ကောင်းဆောင်ဘိုင်းကလည်းတန်ခတ်အရေးယူပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကတာဝန်ရှိသူမြန်မာအရတ9ဦးကိုတန်ခတ်အရေးယူတာဟာ NDAA ဥပဒေကိုဆက်လက်အကောင့်ထဲဖော်တဲ့သဘောပါပဲ။
တန်ခတ်အရေးယူတဲ့ရည်ရွယ်ချက်ကစစ်ကောင်စီကိုဝင်ငွေနှဲပါသွားစေဖို့ဖြစ်ပါတယ်။တစ်ချိန်တည်းမှာပဲစစ်ကောင်စီကိုနိုင်ငံတကာအတိုက်အဝန်းမှာလူရမဝင်အောင်ကြိုးစားတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့ဒဏ်ခတ်အရေးယူလို့စစ်အုပ်စုဘက်ကပြောင်းလဲသွားမှာတော့မဟုတ်ပါဘူး။မြန်မာဒီမိုကရေစီမြင့်တင်ရေးလို့ရေးထားတဲ့အမေရိကန်ကာကွယ်ရေးဥပဒေ NDAA ပုံမှန် 6513 ရဲ့အထင်ရှားဆုံးအားနည်းချက်ကတော့ PDF ပြည်သူ့ကာကွယ်ရေးတပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေကိုစစ်မှုရေးရာမှာထောက်ပံ့ဖို့ဖော်ပြမထားပါဘူး။ဒါပေမဲ့အစ်စ်မှုရေးရနဲ့မဆိုင်တဲ့လူမှုစည်းဝါးရေးအကူအညီတွေပေးပြီးမြန်မာဒီမိုကရေစီရေးကိုမြှင့်တင်နိုင်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး USIP American ညဉ့်ဉျေးရေးသုတေသနဌာနကကျွမ်းကျင်သူ၉ဦးပါတဲ့မြန်မာရေးလေ့လာတဲ့အဖွဲ့ကိုဖွဲ့စည်းပြီးဆွေးနွေးကြပါတယ်
။မြန်မာရေးရလေ့လာရေးအဖွဲ့ရဲ့တွေးရှိချက်သုံးသပ်ချက်တွေကိုဖေဖော်ဝါရီလ၁ရက်နေ့က USIP ကထုတ်ပြန်ပါတယ်။အရတားအသင်းအဖွဲ့တိုင်းနာအုပ်စုနဲ့NLD အကြယုံကြည်မှုမခိုင်မာသေးလို့စစ်ကောင်စီကိုဆန့်ကျင်ရမှာစီးလုံးညီညွတ်မှုအပြည့်အဝမရနိုင်သေးတာလို့ဆိုပါတယ်နိုင်ငံတကာတုံ့ပြန်မှုကလည်းထိရောက်မှုမရှိဘူးလို့သုံးသပ်ပါတယ်တရုတ်ကမီခိုလာရပေမဲ့တရုတ်ရဲ့လူအင်ဆန္ဒကိုဖြေစွမ်းနိုင်စွာစစ်ကောင်စီမှာမရှိဘူးလို့ဆိုပါတယ်အမေရိကန်အနေနဲ့လုံနိုင်တဲ့အခွင့်အလမ်းတွေကိုလည်းတင်ပြထားပါတယ်စစ်ကောင်စီဆန့်ကျင်ရေးဆိုတဲ့ဘုံလန်းစဉ်ကိုတပီလုံးကျင့်သုံးပေမဲ့စစ်ကောင်စီကိုအောင်နိုင်ရင်းနဲ့ပြန်လဲတည်ဆောက်ရေးအတွက်စီးလုံးရေးအားကောင်းဖို့လိုပါတယ်တဲ့ဒီနေရာမှာအမေရိကန်ကဝင်ရောက်ကူညီနိုင်တယ်လို့ဆိုပါတယ
်စစ်ကောင်စီကိုတက်တန်းရှိစေတဲ့အရင်မျိုးကိုကန့်သတ်ချုပ်ချယ်ပြီးနိုင်ငံတကာကဖိအားပေးတဲ့နေရာမှာလည်းအမေရိကန်ကပါဝင်နိုင်ပါတယ်တဲ့ခေါင်းဆောင်ပိုင်းကပုဂ္ဂိုလ်တွေအရာရှိကြီးတွေလုပ်ငန်းတွေကိုအမေရိကန်ကဒဏ်ခတ်ထိရောက်မှုရှိမရှိဆိုတာကိုတော့မသိနိုင်သေးပါဘူး အိန္ဒိယနဲ့အာဆီယံနိုင်ငံတွေကိုမြန်မာအရေးမှာပုံမှုတက်ကြွလာအောင်လဲအမေရိကန်ကကြံဆောင်နေပါတယ်တရုတ်အမေရိကန်ဆက်ဆံရေးမှာတန်တရာကင်းဖို့အတွက်တရုတ်အစိုးရနဲ့ဆွေးနွေးတဲ့လမ်းကြောင်းဖွင့်ထားရမယ်လို့ဆိုပါတယ်အမေရိကန်အမျိုးသားကာကွယ်ရေးဥပဒေပုံမှန်
6 ဘေးရှောင်ဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့လဲ
အားလုံးပါဝင်တဲ့ပြည်ထောင်စုတည်ဆောက်မယ်အခွင့်အလမ်းဖြစ်ပါတယ်တဲ့စစ်အာဏာသိမ်းမှုမဖြစ်ပွားအောင်စီစဉ်နိုင်မှုအတွက်အမေရိကန်အစိုးရကတွန်လိုင်းရေးအုပ်စုတွေကိုအတက်ပညာပိုင်းဆိုင်ရာအခွင့်အရေးပေးဖို့ USIP မြန်မာရေးရာလေ့လာရေးအဖွဲ့ကတိုက်တွန်းထားပါတယ်ခေါင်းဆောင်ကောင်းပေါ်ပေါက်ရေးပြန်လည်တည်ဆောက်ရေးအတွက်မျိုးဆက်တည်တဲမှာပညာဉာဏ်ထက်မှတ်တဲ့အမာခံကေရာတွေပေါ်ထွ အတွက်လဲအမေရိကန်အစိုးရကကူညီစဉ်ကြောင်း USIP လေ့လာရေးအဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ကူညီတင်ဆက်ခဲ့တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးခြင်းပါတယ်။ဒီသတင်းမဲ့ရဲ့ကျန်းမာရေးခန္ဓာမှာတော့ကိုဗစ်သရုပ်ဓာတ်လိုင်းတွင်းစောင့်ရှောက်ကူးသားမှုတွေအကြောင်းကိုပြောထားပါတယ်။မြန်မာနိုင်ငံမှာ Omicron မျိုးကွဲသစ်တွေ့ပြီးတက်လာတဲ့ COVID လိုင်းနဲ့ကူးစက်မှုတွေကများနောက်ဆရာဝန်တချို့နဲ့ပြဖို့လဲခက်ခဲနေတဲ့အချိန်မှာကိုယ်တိုင်ပဲပြုစုစောင့်ရှောက်နိုင်တာတွေကိုကျန်းမာရေးပညာရှင်တွေကအကြံပြုထားပါတယ်။မိမိကိုယ်တိုင်နဲ့နောက်မိမိနဲ့နီးစပ်တဲ့သူတွေကိုပါတက်နိုင်သမျှဘလို့ချင့်ချိန်ပြီးတော့စောင့်ရှောက်ကူးသားပေးနိုင်ပါသလဲ။ဒီကြောင်နယူးယောက်မြို့ကမြန်မာပြည်က COVID လူနာတွေကိုဖုန်းကနေတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထူးကူဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။
โอเคดาดาเสียแต่ครับเราတို့မြန်မာနိုင်ငံမှာအခုဒီ covid သရုပ်ထလိုင်းတက်လာချိန်မှာပေါ့เนาะလူအတော်များများမှာဒီတန်ဆေးလက္ခဏာတွေနဲ့ဆေးမဆစ်နိုင်ပဲနောက်ဆေးရုံတွေဆေးကန်းတွေတချို့လည်းပိတ်နေကြတာရှိတော့တချို့လည်းဆရာဝန်တွေကိုဖုန်းနဲ့လည်းမချိတ်နိုင်တော့ပဲနဲ့ကိုယ့်အကူအိမ်မှာကြိတ်ကုနေရတဲ့အနေထားမှာအဓိကအရေးကြီးဆုံးဆိုရင်ဘာစမှားခြင်းလဲဆရာ
ကြီးခုလက်ရှိ covid ပေါ့เนาะဆိုယောဂလက္ခဏာစပြရဲပေါ့လीဆိုတော့အဓိကတော့လည်းနင်းနာကြရဲပေါ့เนาะချောင်းဆိုးကြမယ်ဆိုတော့ရှင်ရင်နံပါတ်1ကCovid ဖြစ်နေပြီလားပေါ့နော်ဒါအရင်ဆုံးစိတ်ထဲမှာထားလိုက်ပါအများစုသောလူတွေဒီချိန်မှာလည်းမင်းနိုင်တော့ Covid ဖြစ်ပြီဟုတ်ပြီ Covid ဖြစ်ပြီးွားလို့ရှင်ရင်နောက်တစ်ချက်ကငါအရင်နှုန်းကဒါမှမဟုတ်လုံခဲ့တဲ့6လအတွင်းမှာ Covid ကာဝယ်ဆေးတွေထိုးထားပြီးပြီလားတရုတ်ဆေးထိုးထားတဲ့လူတွေရှိတယ်တချို့ကတော့အိန္ဒိယလာတဲ့ Covid ရှိထိုးထားတဲ့လူတွေရှိတယ်ပေါ့ဆိုတော့ Covid ရှိကိုတော့တချို့လူတွေကနှလုံးထိုးထားပြီးတဲ့လူတွေရှိပါတယ်အဲတချို့လူတွေကတော့ Covid ရှိကို3လုံးအထိထိုးထားပြီးတဲ့လူတွေလည်းရှိကြတယ်လို့ကျွန်တော်ကြားလိုက်တယ်ပေါ့နော်အများကြီးတော့မဟုတ်တော့ပါဘူးလေကျွန်တော်ကတကယ်လို့ကိုဗစ်ရှိကို3ခုလောက်ထိုးထားပြီးွားပြီဆိုလို့ရှိရင်တော့အခုလက်ရှိကိုရိုနာဗိုင်းရပ်စ်ဖြစ်တဲ့ Omicron ကိုတော်တော်လေးတော့ခံနိုင်မှာပါဈေးရုံတက်စရာလိုချင်မှလိုမှာပါအများစုသောလူတို့ဒီ3ရက်လောက်အတွင်းမှာနေကောင်းသွားကြမှာပါလေမင်းနာပျောက်သွားပါလိမ့်မယ်ဆိုတော့နှလုံးထိုးရင်လည်းကျွန်တော်အနေနဲ့တော့တော်တော်လေးကိုအားရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ဆေးတည်နှလုံးသုံးလုံးထိုးပြီးသားတဲ့သူတွေဆိုရင်အခုနောက်ဆုံးအဓိကဘယ်လိုကုသမှုခံရသင့်လဲဆရာ
အဲအသက်ဘယ်လောက်ရှိသလဲဘာရောဂါလက္ခဏာရှိနေသလဲချောင်းဆိုးတယ်ဟုတ်ပြီနာစီးတယ်လေမင်းနာတယ်အောက်ဆီဂျင်တိုင်းနာဘယ်လောက်ရှိသလဲအောက်ဆီဂျင်တိုင်းနာလည်း92အထက်မှာရှိတယ်93 94မော်လားမမော်ဘူးအေးစစ်စစ်ပဲပုံမှန်လေးပဲနေတယ်ဆိုရင်တော့ရေမြမြတောက်ခိုင်းနေလေမင်းနာလို့ရှိရင်တော့ antiseptic solution ကိုခေါ်တာပေါ့ဒီ listerine တို့မျိုးတွေရှိတာပေါ့အဲရန်ကုန်မှာလည်းရှိမှာပါမန္တလေးမှာလည်းရှိမှာပါမေးအဲ့ဒါလေးဝယ်သုံးစရာလည်းမလိုပါဘူးအလွယ်ဆုံးနည်းလမ်းကတော့ငွေငယ်တော့ကျွန်တော်သုံးခဲ့တဲ့ယူနေမပူမအေးလေးထဲမှာစားအောင်သုံးလေးစုံတော့ဖယ်ပြီးတော့အိမ်သုံးစားအောင်ဖယ်ပြီးတော့ဒီ level ကိုပလုတ်ကျင်းတာပေါ့ကွာပြီးွားလို့ရှိရင်ဝင်သွားတယ်ဆိုရင်တော့တစားကြီးပြန်တောက်ပြရတာပေါ့နော်ဒါကိုခန္ဓာထဲမှာဒါမှဒီနှုံးကျင်းလို့ကိုခန္ဓာထဲမှာရှိတဲ့ဒီဆိုဒီယမ်လို့ခေါ်တဲ့တစားကိုခန္ဓာထဲရွတ်သွားတဲ့ဟာကိုပြန်ပြီးတော့အစားပြန်ထိုးပြတာပေါ့ကွာ ပြီးပါတဲ့ခါမှာချောင်းဆိုးရဲဆိုတော့ကျွန်တော်ချောင်းဆိုးရဲပြောက်တဲ့စီ၃နည်းမျိုးရှိပါတယ်။တောက်စီခြင်းနဲ့ပေါ့ဆိုတခါတကြရင်ကိုရိုနာဗိုင်းချောင်းရံဆိုးတယ်ကွယ်။တချို့လူဆိုရင်နှမျိုးတွေကျိုးသွားလောက်တဲ့အထီအောင်ချောင်းဆိုးတယ်။တချို့လူဆိုလည်းဟိုအဆက်မပြတ်ပေါ့နော်။အခါ20အခါ15ခါလောက်ချောင်းဆိုးတော့လူကအရန်နာတာပေါ့။ဒီ11နေနာတာပေါ့နော်။ဒီပြီးခဲ့တဲ့ခေါင်းထုံးကတော့ရန်ကုန်မှာရှိတဲ့ချောင်းဆိုးရည်စည်းကိုကျွန်တော်အတက်နိုင်ဆုံးအနည်းဆက်ဆုံးအဲ့တုန်းကတော့မေးပြီးတော့ကျွန်တော်ပေးတာပေါ့နော်။နောက်တစ်မျိုးလည်းရှိပါတယ်။ဒါကတော့ဆရာဝန်အနေနဲ့တစ်ဆင့်ပြောပြီးတော့တောက်တင်တယ်ပေါ့နော်။အပြားတက်ရင်တော့ပါရာဆင်တမောလိုဟာမျိုးကိုတနေ့ကို၈နာရီကြာပဲဖြစ်ဖြစ်၆နာရီကြာပဲဖြစ်ဖြစ်တောက်လို့ရပါတယ်။ဒါမျိုးတွေကိုလှုပ်လိုက်ခြင်းအပြင်48နာရီ82နာရီလောက်အတွင်းမှာဒီဆေးနှလုံးလောက်ထိုးထားပြီးတဲ့လူတွေ၃လုံးထိုးထားတဲ့လူတွေကတော်တော်လေးကိုပြန်ကောင်းသွားမှာပါ
။ဟုတ်ကဲ့ဆရာကာကွယ်ဆေးမထိုးထားတဲ့လူတွေအတွက်ဆိုရင်ရော
ကာကွယ်ဆေးမထိုးထားတဲ့လူကလူငယ်တွေဆိုလို့ရှိရင်သူတို့ကတော့ပုံမှန်အပြင်အကွယ်ဘာမှတိတ်ပြီးတော့ဖြစ်လာမှာမဟုတ်ဘူး။အချောင်းတော်နည်းနည်းပို့ဆိုးရင်ဆိုးမယ်ဒီလိုဝင်းရှော့တာတွေတို့လေဗင်းနာတွေကနည်းနည်းလေးပို့ပြီးတော့ဆိုးဆိုးဝါးဖြစ်ချင်တယ်ဖြစ်နိုင်မယ်ဒါပေမဲ့လည်းအသက်အန္တရာယ်ဆုံးရှုံးသွားလောက်ထိတော့ဒါမှမဟုတ်လည်းဆေးရုံမှာသွားပြီးဆေးရုံတက်ရလောက်တဲ့အထိလောက်တော့ဖြစ်ဖို့ချန်စာတော့နေတယ်ဒါပေမဲ့ဒါဆိုရင်အသက်ငယ်ရေဘိုက်ဆင်မထိုးအောင်လားဆိုထိုးရတာပေါ့ဘာဖြစ်လို့လဲဆိုတော့အသက်ငယ်ပဲမယ်လည်းအသက်ငယ်တဲ့လူတွေမှာမသိပဲနဲ့ကြောက်ခက်ယောဂရှိနေတူလည်းရှိရင်ရှိမယ်ဆီယောဂရှိနေတူရှိတယ်ဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့လူငယ်ဒီမှာပဲဖြစ်ဖြစ်အသက်65နှစ်အောက်လူလက်တန်းစားဒီမှာပဲဖြစ်ဖြစ်ပေါ့နော်စီးနှလုံးထိုးထားတယ်အနည်းဆုံးဆိုလို့ရှိရင်တော့ progress ဖြစ်ဖို့ chance တော့တော်တော်လေးတော့နည်းပါတယ်နှလုံးထိုးထားပြီးတဲ့လူတွေစေးရုံမှာရောက်တာဟာစေးလုံးဝမထိုးရတဲ့လူတွေနှိုင်းရှင်လိုက်လို့ရှိရင်တော့တဝက်ကျော်လောက်ကိုနည်းပါတယ်သူတို့ဒီ100ခိုင်နှုန်းကနေ900ခိုင်နှုန်းပေါ့နော်အများဆုံး800ခိုင်နှုန်းထိပဲအထူးကျမဆောင်ဆိုတဲ့ intensive care unit ကိုရောက်သွားကြပါတယ်အသက်ဆုံးရှုံးမှုကတော့ 1% 2% လောက်တော့ရှိတယ်လို့တော့ပြောတယ်ကျွန်တော်တို့လည်းတွေ့တော့တွေ့ပြီးပါတယ်ဒါပေမဲ့အရင်နေပါတယ်ဆိုတော့ဈေးတစ်လုံးမှမထိုးထားလို့ရှိရင်အသက်ဆုံးရှုံးမှုတော့800ခန်းတုန်းကနေ1600ခန်းတုန်းတော့အထိတော့ရှိနိုင်ပါတယ် intensive care ကိုယူသွားနိုင်တဲ့လူတွေကတော့300ခန်းတုန်းလောက်အထိကိုအထူးကျန်းမာဆောင်အထိကိုရောက်သွားနိုင်တဲ့အနေအထားတော့ရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီပြင်းထန်နိုင်တဲ့သူတွေကိုမပြင်းထန်အောင်ပေါ့နော်အဓိကတော့ဒီသေဆုံးမှုရှော့ချနိုင်အောင်ဆေးရုံတည်မှုရှော့ချနိုင်အောင်ဘယ်လိုကြံပေးခြင်းလဲဆရာ
နံပါတ်1အချက်ကတော့အောက်ဆီဂျင်ကျွန်တော်အစီအမံဆက်တွေလည်းရှိပါတယ်အဲ့ဒါတွေကိုစစ်ပါဒီအောက်ဆီဂျင်ရာခိုင်နှုန်းဒီ90နှစ်အောက်ရတယ်ဆိုလို့ရှိရင်တော့နည်းနည်းလေးကိုယ့်ဟာကိုယ်သတိထားပါတော့ဘာလို့လဲဆိုတော့လူကြီးပဲဖြစ်ဖြစ်လူငယ်ပဲဖြစ်ဖြစ်ဒုက္ခရောက်ဖို့ချန်စာတော့ရှိတယ်အတူတူချင်းလူငယ်မှာတော့60နှစ်အောက်ရောက်တယ်ဆိုရင်တော့နည်းနည်းတော့ခဏရင်ရှိအောင်ပါကွာဒါပေမဲ့လည်းကျွန်တော်လည်းတွေ့ဘူးလေအသက်60အောက်ပေါ့နော်ကျွန်တော်က65အောက်ဒီဆိုလို့ရှိရင်65နဲ့45ကြားထဲကိုကျွန်တော်ကပြောကြတာပေါ့သူတို့တွေဆိုလို့ရှိရင်တော့နည်းနည်းတော့ခက်ခဲတယ်ကွာ88တကယ်တမ်းအောက်ဆီဂျင်ကျလာပြီဆိုရင်80ပိုင်းလောက်ဒီကိုကျလာကျွန်တော်တွေ့ဘူးပါတယ်ဒီအသက်ကြီးသွားလို့ရှိရင်မခံနိုင်ဘူးဒီယောဂအတိုင်းဘာအထဲမှာဘာယောဂကနော်ဒီမျိုးစီဂျိုတွေတွေးသိုးတွေမရှိရင်တော့မှအသက်80သမားတွေဆိုလို့ရှိရင်မခံနိုင်ဘူးအောက်ဆီဂျင်ကျွန်တော်ပေးရတယ်အောက်ဆီဂျင်92ရာခိုင်နှုန်းကျောက်ကျလာဆိုလို့ရှိရင်စပြီးတော့တက်ချွန်းတဲ့ဆရာဝန်နဲ့စကားပြောပါ
ဟုတ်ကဲ့ဆရာနောက်ရောဒီပြင်းထန်နိုင်တဲ့သူတွေအတွက
်ကို့မှာယောဂခံနေရှိတာပေါ့ဥမာဝါလုံးနဲ့ယောဂဒါအသက်65နှစ်အောက်ရောက်ပြီမဲ့စီဂျိုတွေတွေးသိုးတွေဖြစ်နေတယ်ကျောက်ကမကောင်းဘူးကင်ဆာယောဂဖြစ်လို့တခုခုကင်ဆာဆေးတောက်နေရတယ်လူတွေတက်ရောက်ကြီးတုံးနေရတယ်လူတွေအသေးမကောင်းတဲ့လူတွေဒီလိုလူတွေဆိုလို့ရှိရင်တော့စေးလေဗက်ဆင်းနဲ့တလုံးမှမထိုးရသေးဘူးဆိုရင်တော့တချို့သောစေးတွေအခုပမာဏနိုင်ငံမှာရှိပါတယ်မိုနိုပရိုဗီယာကိုပြောတာပေါ့နော်ဒီစေးကိုပထမဆုံးဖြစ်ဖြစ်ချင်း9ရွယ်အထက်မှာတောက်ပိုင်ဝင်ရှိပါတယ်နောက်တစ်ခုကအောက်ဆီဂျင်ဒါက92ရာခိုင်နှုန်းအထက်မှာရှိတဲ့လူတွေပေါ့နော်92အောက်ကိုရောက်သွားတဲ့လူတွေကိုကျွန်တော်တို့ဒီစေးတွေမပေးပါဘူးနော်နောက်တစ်ခုက92ရာခိုင်နှုန်းအထက်မှာရှိနေတဲ့လူတွေဒီ Remdesivir လည်းသုံးစရာမလိုပါဘူး Steroid လည်းတောက်စရာမလိုပါဘူ
းဟုတ်ကဲ့ဆရာဒီနေရာမှာတခြားစိုးရင်ရာဆရာကောရှိသေးလားဆရာ
အရေးကြီးဆုံးတစ်ချက်ကတော့ကိုယ်ကိုယ်တိုင်ဒီယောဂါကိုဖြစ်နေတဲ့လူတွေဒီအိမ်မှာအဖိုးတွေဖွားတွေအသက်ကြီးတဲ့လူတွေယောဂါရှိတဲ့လူတွေစီဂျိုတွေးတို့ကြောက်ကမကောင်းကင်ဆာဖြစ်နေလူတွေနဲ့တော့ရောပြီးတော့မနေသင့်ပါဘူးကိုကအသက်25နှစ်တန်တန်မမနဲ့ဘာယောဂါမရှိဘဲနဲ့ကောင်းသွားမှာပါ၃ရက်လောက်တွင်းနဲ့ဒါပေမဲ့ကိုအိမ်မှာရှိတဲ့အဖိုးပဲဖြစ်ဖြစ်အဖွားနဲ့ဖြစ်ဖြစ်အသက်80ကျော်ရရတော့ကိုလိုမျိုးကောင်းချင်မှကောင်းမှာပါအဲ့ဒါကြတော့တော်တော်လေးကိုပြောရဆိုတာခက်တဲ့ဘက်မှာပါပါတယ
်ဟုတ်ကဲ့ချစ်စင်များကြီးဖြစ်ပါလေဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တဲ့ကျမကြီးခန္ဓာပါရှင်အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီအစီအစဉ်ကိုတော့ FVV ကတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားပါတယ်
အပ
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတန်ရင်သားတည်င်းထောက်တွေဟာတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကိုကန့်တပ်ဖွဲ့ MNDA ဥက္ကဋ္ဌဟောင်းဦးဖုံကြားရှင်ကွဲလွန်သွားခဲ့ပြီဖြစ်ပါတယ်ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ဆက်ဆက်တယ်လို့စွပ်စွဲခံရပြီးတရားရင်ဆိုင်နေရသူ80ကျော်ကိုအ мян ဆုံးပြန်လွတ်ပေးဖို့တောင်းဆိုထားတယ်ဆိုတာနဲ့ချင်းပြည်နယ်မှာ84နှစ်မြောက်ချင်းမျိုးသားနေ့ကိုစစ်ကောင်စီကနေမြို့နယ်တိုင်းမှာကျင်းပပြုလုပ်ဖို့စီစဉ်နေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကိုကန့်တပ်ဖွဲ့လိုလူသိများတဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA တီထောင်သူလည်းဖြစ်ဥက္ကဋ္ဌဟောင်းလည်းဖြစ်တဲ့ဦးဖုံကြားရှင်ဖေဖော်ဝါရီလ16ရက်နေ့မနေ့ပိုင်းမှာကွယ်လွန်သွားခဲ့တယ်လို့ MNDAA ကထုတ်ပြန်ကြေညာခဲ့ပါတယ်အသက်64နှစ်ရှိပြီဖြစ်တဲ့ဖုံကြားရှင်ဟာတာမန်လူကြီးရောဂါနဲ့ပဲကွယ်လွန်ခဲ့တာဖြစ်တယ်လို့ MNDAA ကပြောပါတယ်ဖုံကြားရှင်ဟာလက်နက်ကင်တော်လိုင်းရေးဘဝကို1965ခုနှစ်မှာစတင်ခဲ့ပါတယ်1989ခုနှစ်မတ်လအတွင်းမှာဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးတော့မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MNDAA ကိုဖွဲ့စည်းဦးဆောင်ခဲ့ပြီးမကြာခင်မှာမြန်မာစစ်အစိုးရနဲ့အပြစ်ခတ်ရစရေးတဘောတူခဲ့ပါတယ်
ရခိုင်လက်နက်ကင်အေအဖွဲ့နဲ့ဆက်ဆက်တယ်လို့စွပ်စွဲခံရပြီးတရားရင်ဆိုင်နေရသူ60ကျော်ကိုစစ်ကောင်စီကလွတ်ပေးခဲ့ပေမဲ့နောက်ထပ်ကြံနေသေးတဲ့90ကျော်ကိုလည်းအများဆုံးလွတ်ပေးတင်တယ်လို့မိသားစုဝင်တွေကတောင်းဆိုထားပါတယ်။ဖေဖော်ဝါရီလ12ရက်နေ့ကကြားရောက်ခဲ့တဲ့စည်ရင်တူပြည်ထောင်စုနေကိုဂုဏ်ပြုတဲ့အနေနဲ့တရားရုံးတွေမှာအေအေနဲ့ဆက်ဆက်တယ်လို့စွပ်စွဲပြီးအမှုရင်ဆိုင်နေရသူ46ဦးကိုစစ်ကောင်စီကလွတ်ပေးခဲ့တာပါ။လက်ရှိကြောက်ဖြူပူရီတောင်တန်တွဲထောင်အပါဝင်အင်းစိန်နဲ့မြောက်ဝချုပ်ခန်းတွေမှာလူပေါင်း90နီးပါးဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရပြီးသူတို့ရွာသားတွေအပါအဝင်ဂျန်နီတေးတူအားလုံးကိုလည်းအ мян ဆုံးလို့ပေးသင့်တယ်လို့ပုံနှကျွမြုပ်နဲ့ကြောက်စိတ်ကြွရသားဦးရွှေသိန်းကပြောပါတယ
်စစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေး CDF အဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုပြင်းထန်နေတဲ့ချင်းပြည်နယ်တောင်ပိုင်းမတူပီမြို့နယ်မှာပြီးခဲ့တဲ့ဇန်နဝါရီလကတည်းကကုန်တင်ကားတွေဝင်ရောက်မှုမရှိတော့ဘဲကုန်စီဝင်ရောက်မှုရပ်တန့်သွားတာကြောင့်စာနယ်ဆက်သုံးစီပြတ်လတ်မှုကြုံတွေ့နေရတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒေသခံပြည်သူအများစုဟာစားစရာစာမရှိတော့လို့ချင်းငါပြီးစားသုံးနေကြရတယ်လို့ကျေးလက်ဒေသကစိုက်ပျိုးတဲ့တောင်ယာစပါးကျိတ်ဆန်တွေကိုဝယ်ယူစားသုံးနေကြရတာဖြစ်ပါတယ်အခုလိုကုန်စီဝင်ရောက်မှုလာကြရှိရက်တက်နေမယ်ဆိုရင်တော့ပြည်သူတွေအနေနဲ့အရင်တုန်းကလိုဘိန်းဥပြောင်းစတာတွေပဲပြန်စားရမယ်အခြေအနေဖြစ်လာနိုင်တယ်လို့မတူပီမြို့ကဒေသခံတဦးကပြောပါတယ်မတူပီမြို့နယ်မှာဇန်နဝါရီလ3ပိုင်းကစပြီးစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုပြင်းထန်လာခဲ့ပါတယ်
ကရင်ပြည်နယ်မြောက်ဒီမြို့နယ် KNU ထင်းချုံနယ်မြေတပ်မဟာ64 KK ဒေတာမှာအခုလဖေဖော်ဝါရီလဒုတိယပတ်မှာတကြော့ပြန်တိုက်ပွဲပြန်လည်ဖြစ်ပွားလာတယ်လို့ဒေတာခန်တွေကပြောပါတယ်ဖလူလေးဒေတာမှာလက်နေကြီးပစ်ကုံးစခန်းကိုဖေဖော်ဝါရီလ15ရက်နေ့က KNU တွေကပြန်လည်တိုက်ယူလို့အဲ့ဒီမှာရှိတဲ့စစ်ကောင်စီတပ်နေချာဆောင်တပ် PGF တို့နဲ့တိုက်ပွဲပြန်လည်ဖြစ်ပွားလာခဲ့တာပါဖေဖော်ဝါရီလ16ရက်နေ့တုန်းကလည်းစစ်ကောင်စီဘက်ကရဟရင်နစီးနဲ့လာရောက်ပစ်ကူတာကြောင့်ဒေတာခန်တို့ထိမှန်တိုင်ရန်ရရှိခဲ့ပြီးဖျားเจ้าနဲ့လူနေအိမ်တချို့ထိခိုက်ပျက်စီးသွားတာရှိပါတယ်။လေးကီကော်ဒေတာမှာပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ15ရက်နေ့တုန်းကလည်းတိုက်ပွဲစတင်ပြင်းထန်ဖြစ်ပွားခဲ့ပြီးလေးကီကော်မျိုးတင်းနဲ့ဖလူလေဖလူကြီးဒေတာကကျေးရွာတော်တော်များများကလူအမြောက်များစစ်ပေးတိန်ဆောင်နေကြရပါတယ်
။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်အတွင်းမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တို့တိုက်ပွဲဖြစ်ပွားခဲ့လို့ရွာသားရာကျော်ဟာရှမ်းပြည်တောင်ပိုင်းရက်ဆောင်နဲ့ဟိုပုံးမြို့နယ်ဘက်ကိုစစ်ပေးတိန်ဆောင်လာရာကနေတိုက်ပွဲထပ်မံဖြစ်ပွားလို့တောင်ကြီးမြို့ကိုထပ်မံထွက်ပြေးတိန်ဆောင်နေကြရပါတယ်။ဖေဖော်ဝါရီလ16ရက်နေ့ကတောင်ကြီးမြို့ကိုလူဦးရေ300ကျော်ရောက်ရှိလာတာလို့ကူညီမှုပေးနေတဲ့တောင်ကြီးမြို့ခံတယောက်ကပြောပါတယ်။ဖေဖော်ဝါရီလ9ရက်နေ့ကကြောက်မဲစစ်ရှောင်တွေခေလုံနေတဲ့ရက်ဆောင်မြို့နယ်ဂင်းခမ်းအုပ်စုအနီးမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS တို့တိုက်ပွဲထပ်မံဖြစ်ပွားခဲ့လို့ဟိုပုံးမြို့နယ်မင်းပင်အုပ်စုဘုံကြီးကျောင်းကိုထပ်မံတိန်းရှောင်ပြီးနောက်အခုဖေဖော်ဝါရီလ16ရက်နေ့မှာတောင်ကြီးမြို့အထိထပ်မံတိန်းရှောင်လာခဲ့တာဖြစ်ပါတယ်။လက်ရှိမှာစစ်ရှောင်တွေအတွက်နေရာထိုင်ခင်းကိုတောင်ကြီးမြို့ဝေလူဝန်ကျောင်းတိုက်ရှမ်းစာပေရင်ကျေးမှုရုံးတို့မှစီစဉ်ထားပေးပြီးစားရေးတောက်ရေးအတွက်အခက်အခဲဖြစ်နေကြပါတယ်။
ဖေဖော်ဝါရီလ16ရက်မှာကြောက်တဲ့စည်ရင်တုမွန်မျိုးတန်းနှင့်အခမ်းအနားကိုမွန်ပြည်တပ်ပါတီထိန်းချုပ်နယ်မြေနဲ့မွန်ဒေတာအနအပြားမှာကျင်းပခဲ့ကြပါတယ်။လက်ရှိမှာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာဖို့လာလာနေနေတယ်လို့2020တခုနှစ်စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းနိုင်ငံရေးပြည်ထောင်စုအင်အားသုံးဖြည့်ရှင်ခဲ့တာကြောင့်ပြည်သူတွေရဲ့အသက်အိုးအိမ်စီးဆိုင်နဲ့လူငယ်တွေရဲ့အန
ဒီနေ့ကျွန်တော်တို့ရေးပြတဲ့ကိစ္စကတော့ဒီကနေ့ရေးပြတဲ့ကိစ္စကတော့ဒီကနေ့ရေးပြတဲ့ကိစ္စကတော့ဒီကနေ့ရေးပြတဲ့ကိစ္စကတော့ဒီကနေ့ရေးပြတဲ့ကိစ္စကတော့ဒီကနေ့ရေးပြတဲ့ကိစ္စကတော့ဒီကနေ့ရေးပြတဲ့ကိစ္စကတော့ဒီကနေ့ရေးပြတဲ့ကိစ္စကတော့ဒီကနေ့ရေးပြတဲ့ကိစ္စကတော့ဒီကနေ့ရေးပြတဲ့ကိစ္စကတော့ဒီကနေ့ရေးပြတဲ့ကိစ္စကတော့ဒီကနေ့ရေးပြတဲ့ကိစ္စ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။စစ်မှတ်တွေဖြစ်ပွားနေတဲ့ချင်းပြည်နယ်မှာ84နှစ်မြောက်ချင်းမျိုးသားနေကိုစစ်ကောင်စီကမြို့နယ်တိုင်းမှာကျင်းပပြုလုပ်ဖို့စီစဉ်နေတယ်လို့သိရပါတယ်။တစ်ဖက်မှာလည်းစစ်ကောင်စီကပြုလုပ်မဲ့ချင်းမျိုးသားနေမှာပြည်သူတွေအနေနဲ့မပူပေါင်းကြဖို့ချင်းပြည်သူကောက်ွယ်ရေးတပ်ဖွဲ့တွေဘက်ကထုတ်ပြန်ထားပါတယ်။အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးပေးထားပါတယ်ရှင်။
ဖေဖော်ဝါရီလ20ရက်နေ့မှာကြာရောက်မဲ့84နှစ်မြောက်ချင်းမျိုးသားနေအခမ်းအနားကိုစစ်ကောင်စီကထန်တလန်မြို့ကလွှဲပြီးချင်းပြည်နယ်ရှစ်မြို့နယ်စလုံးမှာကျင်းပပြုလုပ်ဖို့စီစဉ်နေတယ်လို့ချင်းပြည်နယ်စစ်ကောင်စီဝန်ကြီးဦးကျော်ငင်းကပြောပါတယ
်။မြို့နယ်အားလုံးတော့လှုပ်ပါလို့ကျွန်တော်ပြောရတယ်။အဲ့ဒါဟိုကတမြို့နယ်ကိုခရိုင်မြို့ဆိုလို့ရှိရင်ကျွန်တော်က30ပန့်ပို့မယ်။ရိုးရိုးမြို့နယ်ဆိုလို့ရှိရင်15ပန့်ပို့မယ်ပြောထားတယ်။ထန်တလန်တော့မရဘူးခင်ဗျာထန်တလန်ကထန်တလန်ကမြို့ပြတ်နေပြီလေမြို့မှာဒီဘက်မရှိတော့တာ။အရင်တုန်းကလိုတော့ကျင်းပနေပါလားဒါမှရှိဘူးခင်ဗျပေထောင်စုံဆင့်မြင်းကြီးတွေလည်းဖြစ်လို့မှန်းသားပါလေ
ချင်းပြည်သူကကွေတပ်ဖွဲ့တွေကတော့စစ်ကောင်စီကဦးစီးကျင်းပမဲ့ချင်းမျိုးသားနေအစီအစဉ်မှာပြည်သူတွေအနေနဲ့ပူပေါင်းမပါဝင်ကြဖို့ချင်းပြည်သူကကွေပူပေါင်းကော်မတီ CJDC ပြောရေးဆိုခွင့်ရှိသူကပြောပါတယ
်ချင်းမျိုးသားနေဆိုတဲ့ဟာကကျွန်တော်တို့ချင်းလူမျိုးတွေရဲ့ထွတ်ထိပ်ထားတဲ့နေဖြစ်တယ်အဲ့ဒါအခုလောလောဆယ်ကတော့ကျွန်တော်ချင်းပြည်မှာအားလုံးစစ်တိုက်နေကြတဲ့အချိန်မှာဒီလူမျိုးစစ်ကောင်စီကနေကျွန်တော်တို့တမျိုးသားလုံးရဲ့လူချမ်းသာမပါဘဲနဲ့အဲ့လိုမျိုးလုခိုင်းနေတာတွေတော့ကျွန်တော်တို့ကမလုပ်ဖို့ရန်အတွက်ကျွန်တော်တားဖြစ်တယ်ဒါပေမဲ့လည်းကျွန်တော်တို့ PDF နမောက် CJDC ထင်းချုံနေနေဒီမှာတော့ကျွန်တော်တို့ကအလုပ်ဖို့အစီအစဉ်ရှိပါတယ
်မင်းတမြွနဲ့ပြည်သူအုပ်ချုပ်ရေးအဖွဲ့ကလည်းစစ်ကောင်စီကနေကျင်းပမဲ့ချင်းမျိုးသားနေအခမ်းအနားမှာပြည်သူတွေအနေနဲ့ပူပေါင်းပါဝင်ခြင်းလုံးဝမလုပ်ကြဖို့ပူပေါင်းပါဝင်သူတွေဟာအမျိုးသားတစ်ဆပေါက်တော်လှန်ရေးရန်သူအဖြစ်သတ်မှတ်ပြီးအပြစ်ပေးခံရမယ်လို့ဇန်နဝါရီလကုန်ပိုင်းကလေးကထုတ်ပြန်ထားခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်စစ်ကောင်စီဝန်ကြီးဦးကျော်ငင်းကတော့ခုလိုပြောဆိုပါတယ်
ဦးရအမျိုးသားနေတော့ဒီလိုတားတာတော့မကောင်းဘူးလို့ကျွန်တော်ကမှန်းတယ်ရကျွန်တော်ကတနေ့မှတစ်ခါချင်းပတ်တဲ့ပွဲဆိုတော့ကိုယ်တင်နေနဲ့အမျိုးသားနေကတော့မတားသင့်ဘူးကိုကြီးသင့်ပါလေတို့ကျွန်တော်လည်းစပါလေ
ချင်းပြည်နယ်မှာစစ်စင်ရေးတွေအကြီးကျယ်လှုပ်ဆောင်နေတဲ့အချိန်မှာချင်းမျိုးသားနေချင်းပတ်ဖို့စီစဉ်တာဟာအနှစ်သာရမဲ့နေတယ်လို့ထန်တလာမျိုးကစစ်ဘေးရှောင်တူကပြောပါတယ
်လူလူနေအင်းဒီကိုတို့ထန်တလာမဲ့မဟုတ်ပါဘူးနေနေရာတိုင်းမှာပဲအာတို့ဖြစ်စည်းတယ်ရတာကိုချင်းမျိုးသားနဲ့လှုပ်စင်ရည်စရာပဲလေ
1950ခုနှစ်အောက်တိုဘာလ9ရက်နေ့မှာကျင်းပတဲ့ချင်းရေးရဝန်ကြီးအစည်းအဝေးမှာပထမဆုံးအကြိမ်ချင်းမျိုးသားငီလာခံကျင်းပတဲ့နေ့ရက်ကိုအစွဲပြုပြီးဖေဖော်ဝါရီလ20ရက်နေ့ကိုချင်းမျိုးသားနေ့အဖြစ်သတ်မှတ်ခဲ့ကြပြီးနှစ်စဉ်နှစ်တိုင်းစီကားတိုက်မြိုက်စွာကျင်းပလေးရှိရာကနေဒီနှစ်ဆိုရင်84နှစ်မြောက်ပြီးတော့မှဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့တရုတ်မြန်မာနယ်စပ်ကကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်နေမြေအတွင်းမှာရှိတဲ့စစ်ဘေးရှောင်စခန်းတချို့မှာတော့အစာနားရိတ်ခါပြက်လက်တဲ့အခက်အခဲတွေနဲ့ကြုံနေကြရတယ်လို့စစ်ရှောင်တွေနဲ့စစ်ရှောင်စခန်းတာဝန်ခံတွေကပြောပါတယ်။လက်တလုံးမှာရောသူတို့ဘလိုမျိုးစားတောက်နေကြရလဲဆိုတာတွေကိုတော့ကျွန်မအမည်ကနေတင်ဆက်ပြီးသွားမှာဖြစ်ပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်စတုံးခရိုင်အတွင်းမှာရှိတဲ့မိုင်းတိုင်အမတ်ရှိစစ်ရှောင်စခန်းမှာတော့ပုံမှန်ရနေတဲ့အစာနားရိတ်ခါတွေမရောက်လာတဲ့အတွက်ဆန်နဲ့တခြားစားတောက်ကုန်တွေပြက်လက်ပြီးတော့အခက်အခဲတွေဖြစ်နေကြပါတယ်။မိုင်းတိုင်အမတ်ရှိစစ်ရှောင်စခန်းကစစ်ဘေးရှောင်တွေကို2021ခုနှစ်ဒီဇင်ဘာလအထိလူမှုအဖွဲ့အစည်းတွေကနေစားနပ်ရိက္ခာတွေထောက်ပံ့ပေးခဲ့ကြပေမဲ့လည်းအခုနှစ်ဇန်နဝါရီလနဲ့ဖေဖော်ဝါရီလအတွင်းမှာတော့လစဉ်ပုံမှန်ရနေကြစားနပ်ရိက္ခာတွေမရရှိသေးဘူးလို့စစ်ရှောင်မျိုးသားတယောက်ကပြောပါတယ်
ဒီရခိုင်နယ်ပတ်သက်ပြီးတော့ပြောရမယ်ဆိုရင်သူဒီမှာတို့ခုနကပုံစံပန်းကြီးလူတော်မှုကိုစာနာထုတ်ပြန်ရပြောရနေကြည့်နေတာတော့ဟုတ်ပါတယ်။ဆောင်းနေစနစ်ကိုဇန်နဝါရီနဲ့မတ်ချီတော်တို့ကြည့်အောင်မယ်လို့ပြောရတာပဲ။အတူတူကဒီနလဇန်နဝါရီနဲ့ FFRG ဂျာမာဒီကမ္ဘာပေါ်နိုင်ငံကြီးဖြစ်လို့ကျွန်တော်တို့ဒီမှာဒီနေ့ရလခံမျိုးဒီလိုသူ့ဒီကနည်းနည်းစနစ်ရခိုင်ပြည်လာတာကြီးရှိတယ်ပြည်လာတာကြီးရှိတယ်လို့အဲ့လိုဖြစ်နေတယ်
ကချင်ပြည်နယ်အတွင်း2017ခုနှစ်မှာပြန်လည်ဖြစ်ပွားလာခဲ့တဲ့စစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တို့ကြားကတိုက်ပွဲတွေကြောင့် တင်းချောင်ရောက်ရှိလာတဲ့စစ်ဘေးရှောင်တွေခိုးလုံနေတဲ့မိုင်တိုင်အမတ်ရှိစစ်ဆောင်စခန်းကိုဂယုဏလူမှုအဖွဲ့စည်းကစာနယ်ရိတ်ခါတွေထောက်ပံ့ပေးနေတာဖြစ်ပါတယ်။လူတယောက်ကိုတော့ဆန်6ပီစီတလီတာစားတထုပ်လစဉ်ထောက်ပံ့ပေးခဲ့တာ2011ခုနှစ်ကနေ2022ခုနှစ်ဒီဇင်ဘာလအထိဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်2022ခုနှစ်မှာတော့နှစ်စမ်းပိုင်းကနေအခုဖေဖော်ဝါရီလအထိအလူရှင်တွေနဲ့ပြည်내ညှိနှိုင်းမှုတွေပြုလုပ်နေကြတဲ့အတွက်ရိတ်ခါဖြန့်ဝေရေးမှာနောက်နေနေရတာဖြစ်တယ်လို့စခန်းတာဝန်ခံကပြောပါတယ
်။အခုကရန်ကုန်ကလောဘန်သူတို့ရဲ့ဘာဒူနာရီနဲ့ပေါ့နော်အကောင်မတည်ရသေးဘူးငွေလက်ခံလို့မရသေးဘူးဆိုတဲ့အတန်လေးကြားပါတယ်ပြီးတော့ဒီဆံမကြီးအစီဝေးလေးလုပ်နေတယ်လို့ပြောတယ်။အဲကြောင့်ဒီတလနလဒီကြမှာတော့နည်းနည်းကြောက်တာဖြစ်တာပေါ့
မိုင်တိုင်အမတ်ရှိစစ်ဘေးရှောင်စခန်းဟာရွာ9ရွာအိမ်ထောင်စု196အိမ်ထောင်စုလူဦးရေ423ဦးရှိတဲ့စစ်ရှောင်စခန်းဖြစ်ပါတယ်ရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကိုကန်တပ်ဖွဲ့ကမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ဥက္ကဋ္ဌဟောင်းဦးဖုံကြားရှင်ဖေဖော်ဝါရီလ16ရက်နေ့မနက်ပိုင်းမှာကွယ်လွန်သွားခဲ့တယ်လို့ MNDAA ကထုတ်ပြန်ကြေညာခဲ့ပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ဆက်ဆက်တယ်လို့စွပ်စွဲခံရပြီးတရားရင်ဆိုင်နေရတဲ့မလွတ်သေးဘဲနောက်ထပ်ကြန့်ရှိနေသေးတဲ့90ကျော်ကိုအ мян ဆုံးလွတ်ပေးဖို့မိသားစုဝင်တွေကတောင်းဆိုထားပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်မနက်ခင်းမှလည်းတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ကြာသာပတေးနေ့ညရဲ့အနောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့တနှစ်တာကာလအတွင်းအပြစ်မဲ့ပြည်သူတွေအပေါ်မှာမြန်မာစစ်တပ်ရဲ့ကျူးလွန်ခဲ့မှုတွေဟာရေတွက်လို့မရအောင်ကြီးမားကျယ်ပြန့်နေလို့အမေရိကန်နိုင်ငံသားရေးဌာနအရှိအာရှနဲ့ပစိဖိတ်ဒေသဆိုင်ရာအကြီးတန်းဒုလက်ထောက်နိုင်ငံသားရေးဝန်ကြီးခင်မွိုင်းကဒီကနေ့အောက်လွှတ်တော်မှာထွက်ဆိုဖို့အတွက်ပြင်ဆင်ထားတဲ့အမူကြမ်းမှာဖော်ပြထားပါတယ်အခုကျမတို့သတင်းချင်းချုပ်တင်ဆက်နေတဲ့အချိန်မှာပဲအမေရိကန်အောက်လွှတ်တော်အာရှပစိဖိတ်ဗဟိုအာရှဒေသများနဲ့လက်နက်မပြန့်ပွားရေးဆိုင်ရာဆက်ကော်မတီမှမြမအရေးကြားနာပွဲတစ်ရက်ကျင်းပနေပါတယ်။အကြီးတန်းဒူးလက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအေဂျင်စီ USAID ရဲ့ဒုတိယအကြီးအကဲခရစ်ဟတ်တို့ကလည်းတင်ပြပြောဆိုဖို့ရှိပါတယ်။မြမအကြက်တဲဆီယနာတိန်တစ်နှစ်ပြည့်ပြီးတဲ့နောက်လို့ဆိုရမယ့်ခေါင်းစဉ်နဲ့ကျင်းပတဲ့ဒီကြားနာပွဲအကြောင်းရဲ့အသေးစိတ်ကိုတော့ကျမတို့ VOA မြန်မာပိုင်းရဲ့တောက်ကြနေမနက်ခင်း6:00အစီအစဉ်မှာထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အာဆီယံနိုင်ငံတွေကြားကွဲလွဲချက်နဲ့သဘောထားမတူညီတာတွေရှိပေမဲ့အကောင်ဆုံးဖြေရှင်းနိုင်မှုကြိုးပမ်းနေတဲ့အကြောင်းမြန်မာနိုင်ငံပါဝင်ခြင်းမရှိတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအပြီးဒီကမ်ဘောဒီးယားရဲ့နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။တချို့ကိစ္စတွေမှာအခါအာရုံစွာသဘောထားကွဲလွဲမှုတွေရှိမယ်ဆိုတာတန်ရမရှိပါဘူး။ဘယ်မိသားစုမဆိုဒါမျိုးရှိတာပါပဲလို့ကမ်ဘောဒီးယားနိုင်ငံသားကြီးဝန်ကြီးကပြောသွားတာပါ။ဒါပေမဲ့လည်းအာဆီယံကခိုင်မာတဲ့မိသားစုတစုဖြစ်ပြီးတော့အခက်အခဲတွေကိုအကောင်ဆုံးဖြေရှင်းသွားမယ်လို့သူကပြောပါရယ်။မြန်မာနိုင်ငံကိုရှေ့လာထဲမှာတွားခွင့်ရဖို့နဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပါတွေ့ဆုံခွင့်ရဖို့အတွက်စစ်ကောင်စီရဲ့သဘောတူညီချက်ရဖို့စောင့်နေပါတယ်လို့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ်ဘောဒီးယားနိုင်ငံသားရေးဝန်ကြီးကဒီကနေ့ဖနန်းပင်မှာပြောဆိုလိုက်ပါတယ်စစ်ကောင်စီဘက်က NUG ကိုအကြမ်းဖက်အဖြစ်နဲ့သတ်မှတ်ထားတဲ့အတွက်အခုချိန်ထိအာဆီယံအနေနဲ့တော့ NUG နဲ့ဆက်သွယ်ပြောဆိုတာမျိုးမရှိသေးဘူးလို့လည်းသူကပြောပါတယ်မြန်မာနိုင်ငံကိုရှေ့လာထဲမှာတွားဖို့ပြင်ဆင်နေတဲ့အာဆီယံအထူးကိုယ်စားလှယ်အနေနဲ့ NUG တွေနဲ့တွေ့ဆုံဖို့ပါမလေးရှားနိုင်ငံသားရေးဝန်ကြီးကလည်းဒီကနေ့ထပ်ပြီးတော့တိုက်တွန်းလိုက်ပါတယ်ဒီခီးစဉ်တွင်းမှာတွေ့ဆုံခွင့်ရတဲ့စည်းရင်းတွေကိုဖနန်းပြည်မှာနှစ်ရက်ကြာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတက်ရောက်နေတဲ့မလေးရှားနိုင်ငံသားရေးဝန်ကြီးကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာရေးသားဖော်ပြထားတာဖြစ်ပါတယ်ရှင်။ဒီကနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ကြာသာပတေးနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကအလိမ်မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာတွေကတော့ Nashwan Khalil နဲ့ PJLS လို့ဖြစ်ပါတယ်။ကျွန်မကဆုမမဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အတန်ရဲ့ကြာသပတေးနေ့ညပိုင်းအခုထုတ်လင်းခဲ့တဲ့အစီအစဉ်လေးကိုအစီအစဉ်ပြည်ပချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပြာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America, Washington.